Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တောက်ကြနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2m 24 25 30 50တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့တရုတ်သမ္မတတို့ရဲ့ APEC စီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့တဲ့မင်းကွန်းတွေမှာတော့ဒေသရင်းကုံသွင်းရေးနဲ့ပတ်သက်လို့သဘောထားတွေသိရသာကွဲနေပါတယ်။အာဆီယံညီလာခံတွေတက်ရောက်ဖို့ဗီယက်နမ်မှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်နဲ့ဒီကနေ့တီးဆန်တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူညင်ညာပေးသွားမှာပါ။
ကောင်းပါပြီရှင်ထိတ်တန့်ရောက်တဲ့တွင်အပြီးမှာတော့မြေဆောင်စီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့တရုတ်ကိုပြတ်သားတဲ့အဖြစ်တစ်ခုပေးတင်ပြီးဆိုတဲ့တုံ့သက်ပြောဆိုချက်နဲ့အတူနားဆင်ကြရမှာက
ကောင်းပါလေတယောက်ကျေသွားတာရောနောက်ပြီးခဲ့တဲ့အမျိုးသမီးတွေရောကျွန်တော်တို့ကတော့လုံးဝစိတ်မကောင်းဘူးပေါ့ဗျာဒါနဲ့တစ်ဖက်ကလည်းကျွန်တော်တို့ကလွန်ခဲ့တဲ့9ရက်နေ့ကလေးကအဲ့ဒီမှာ
အေးခေါ်ရခိုင်တပ်ဖွဲ့ရဲ့ပြင်ကြားရေးတာဝန်ခံခိုင်သူခပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်နေပြည်တော်ဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်ချိန်ဖန်စီခံထားတဲ့သူတွေကိုပြည်တံချမှတ်တဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်နဲ့တရုတ်နှစ်နိုင်ငံခေါင်းဆောင်တွေရဲ့ဒေသရင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့ကြတဲ့ဒီကနေ့မင်းကွန်းတွေမှာအာရှဒေသကုံသွေးရေးမှာဆောင်းအထက်နဲ့ပုံစံတွေနဲ့ပတ်သက်လို့သိရသာကွဲပြားနေတဲ့သဘောထားတွေတွေ့ရပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုံသွေးရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အမှုဆောင်ရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုလိုက်တာပါ။ဒါမှမဟုတ်သမ္မတတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရေဝင်12နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံဆောင်တဲ့သဘောတူညီချက်မျိုးကိုတော့မလိုချင်တဲ့အကြောင်းအခိုင်အမာပြောသွားပါတယ်။မျက်တာတဲ့ကုံသွယ်မှုတွေဖြစ်စေမဲ့အခြေခံမှုတွေနဲ့နိုင်ငံတကာနိုင်ငံချင်းအလိုက်သဘောတူညီမှုရယူလိုပေမဲ့ကန့်သတ်ချက်တွေတိုင်းပြည်ချုပ်ချာဖို့ထိပါမှုတွေနဲ့လက်တွေမှာအကောင့်ထဲဖော်ဖို့မလွယ်တဲ့နိုင်ငံအများပြားနဲ့သဘောတူညီချက်မျိုးတွေကိုတော့မလိုချင်တဲ့အကြောင်းပြောဆိုခဲ့တာပါ။အထိမ်းအမှတ်ကကုံသွယ်မှုအတားဆီးတွေကိုအမေရိကန်ကရှော့ပေါ့ပေးခဲ့ပေမဲ့တခြားနိုင်ငံတွေကဈေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်းကဏ္ဍတွေသာမကပုဂ္ဂလိကကဏ္ဍကပါညီညွတ်ညီမျှတိုက်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုံသွယ်ဘက်တွေအနေနဲ့ဈေးကွက်တွေဖိနှိပ်ထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်။ဗီယက်နမ်နိုင်ငံတန်တန်းမျိုးကညီလာခံမှာသမ္မတထရန့်ပြီးမင်းကွန်းပြောကြားတဲ့တရုတ်သမ္မတရှီချင်းဖင်ကတော့နိုင်ငံဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားတွေကိုပြောဆိုခဲ့တာပါ။အထူးသဖြင့်ဒေသရင်းနဲ့နိုင်ငံလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်မဲ့အာရှပစိဖိတ်လွတ်လပ်စွာကုံသွယ်ရေးဒေသ FTAAP ကိုအားပေးဖို့လည်းတရုတ်ခေါင်းဆောင်ကတိုက်တွန်းသွားပါတယ်။ကမ္ဘာတစ်ဝှမ်းလွှမ်းခြုံလာနေတဲ့ Globalization ကိုရှောင်လွှဲလို့မရနိုင်သလိုကမ္ဘာကြီးအနေနဲ့ပုံမှန်ဗက်မြအောင်နဲ့အားလုံးပါဝင်နိုင်အောင်ကြိုးပမ်းဖို့လိုအပ်ကြောင်းလည်းတရုတ်သမ္မတကပြောဆိုသွားပါတယ်။
ဗီယက်နမ်မှာကျင်းပမဲ့ APEC အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံလိမ့်မယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေရပ်တန့်သွားအောင်သမ္မတအိမ်ဘီရောကတောက်ကြားနေကကြိုးပမ်းခဲ့ပါတယ်။သမ္မတနှုတ်ဦးစလုံး APEC ညီလာခံကိုတက်ရောက်ကြမှာဖြစ်ပြီးစကားအနည်းအချင်းပြောကောင်းပြောကြမှာဖြစ်ပေမဲ့တီးသန့်အစည်းအဝေးတစ်ခုတော့လုပ်မှာမဟုတ်ဘူးလို့အိမ်ဘီရောပြောခွင့်ရသူဆာရာဟာဂဘီဆန်နက်စ်ကပြောပါတယ်။ပူတင်နဲ့အစည်းအဝေးတွေလုပ်ဖို့စီစဉ်ထားတာလုံးဝမရှိသလိုနှစ်ဖက်အစည်းအဝေးတွေရောတခြားအစည်းအဝေးတွေလုပ်ထားမျိုးမရှိဘူးလို့ပြောခွင့်ရသူကသတင်းထောက်ကိုကြီးညာချက်ထုတ်ပါတယ်။ဒါပေမဲ့လည်းညီလာခံကိုရောက်နေချင်းသမ္မတနှုတ်ဦးတို့အလို့သဘောတွေ့ဆုံဖို့ဖြစ်နိုင်ခြေရှိနေတာကိုလည်းကြီးညာချက်မှာတွေ့ရပါတယ်။နေရာတစ်ခုထဲကိုအတူတူရောက်နေချင်းမှာနှုတ်ဆက်ကြတာမျိုးတော့ရှိနေတယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်းသမ္မတနှုတ်ဦးတို့ကအနှစ်သာရရှိတဲ့တီချာအစည်းအဝေးတစ်ခုလုပ်ဖို့မျှော်လင့်ရတယ်ဆိုတော့ရုရှားသတင်းအေဂျင်စီ RIA Novosti ရဲ့တောက်ကြားနေကပြောဆိုချက်ကအင်ပီရောရဲ့ပြောဆိုချက်နဲ့တော့ကွဲလွဲနေပုံရပါတယ်။ပူတင်နဲ့ထရမ့်တို့ APEC ထိပ်သီးညီလာခံမှာတွေ့ဆုံဖို့အခြေအနေရှိနေတယ်လို့ရုရှားအစိုးရကပြောကြောင်းအဲ့ဒီသတင်းမှာဖော်ပြထားတာဖြစ်ပါတယ
် Sorry Arabia နိုင်ငံမှာချင်းပြချဆမှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးလူပေါင်း280,000ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းနဲ့နှစ်ပေါင်းများစွာအတွင်းခန့်မှန်းကြီးဒေါ်လာဘီလီယံ100ကျော်လောက်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းရှင်းနေချုပ်ကတီဗီပြောဆိုလိုက်ပါတယ်ခုနကတော့တစုံတရာအရေးယူတာမရှိဘဲပြန်လွတ်ပေးလိုက်ကြောင်းနဲ့ဖမ်းဆီးထားသူ200ကျန်နေဆဲဖြစ်ကြောင်းရှင်းနေချုပ်ဆော်ရယ်မိုဟက်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဗန်စင်းပေါင်း1,900လောက်ကိုလည်းအစိုးရကထိန်းချုပ်ထားပါတယ်ဆော်ရီအာရေဗျနိုင်ငံခြားရေးဝန်ကြီးနဲ့အင်ကာနေကစကားပြောခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကတော့လက်တလုံးမှာဖမ်းဆီးထားတာမျိုးမဟုတ်ဘဲထိမ့်သိမ်းထားတဲ့အစင်သာဖြစ်ပြီးအမားလုံးမရင်လည်းပြင်နိုင်အောင်အထောက်အထားတွေကိုတင်ပြနေတဲ့သဘောမျိုးဖြစ်တယ်လို့နားလည်ထားတဲ့အကြောင်း ပြောဆိုခဲ့ပါတယ်။ဖန်ဆီထားသူတွေပေါ့ဘလို့ကင်တွယ်တယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးခင်အခြေအနေကတော့စိုးရိမ်မကင်းစရာတချို့ရှိနေကြောင်းလည်းပြောဆိုခဲ့တာပါ။ Sorry ဆိုရကိုဝေဖန်သူတွေကတော့အသက်30နှစ်အရွယ်အင်းရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ဦးဆောင်တဲ့အဂရီလိုက်စားမှုတပ်ဖြည့်ရေးကော်မရှင်တစ်ခုဖွဲ့စည်းလိုက်ပြီးတဲ့နောက်အစိုးရရရှိပြီးပြိုင်ဘက်တွေကိုဖယ်ရှားဖို့ရည်ရွယ်ပြီးအချင်းပြည့်ချစားမှုတွေကိုစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်လာနေတာလို့ပြောဆိုနေကြပါတယ်။
ဥရောပသမဂ္ဂ EU အဖွဲ့ဝင်အဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့အသေးစိတ်ကိစ္စတွေကိုဒီကနေ့စီစဉ်ညှိနှိုင်းနေချိန်မှာပဲပြည်သူလူထုရဲ့ဒီမိုကရေစီနှိကျစိတ်ဆန္ဒတွေကိုလွတ်တော်မှာတားဆီးဖို့ကြိုးစားနေရတွေကိုသီးခံမှာမဟုတ်ကြောင်းထရီဆာမေက Daily Telegraph သတင်းစာမှာရေးသားပြောဆိုလိုက်ပါတယ်။ EU အဖွဲ့ဝင်အဖြစ်ကထွက်မဲ့လုပ်ငန်းစဉ်တွေကိုပြဋ္ဌာန်းထားတဲ့သဘောတူညီချက်အပိုင်90ကိုရေးဆွဲရမှာအထူးကြားတဲ့ဗြိတိန်အထက်လွှတ်တော်အမတ် John Carr ကတော့ EU ကထွက်မဲ့စီစဉ်ဟာလုံးဝမရှောင်နိုင်တဲ့ကိစ္စမဟုတ်ကြောင်းပြောဆိုထားတာပါ။EU ကထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့ဗြိတိန်ဥပဒေပြုအမတ်တွေနဲ့အစိုးရကြားအကြီးအကျယ်သဘောထားကွဲလဲနေကြတာပါအဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကနေထွက်မဲ့အသေးစိတ်အစီအစဉ်နဲ့ပတ်သက်လို့ဗြိတိန်နိုင်ငံကဆုံးဖြတ်ချက်ပြက်ပြက်သားသားမချနိုင်တဲ့အပေါ်မှာတော့ EU ကစိတ်ပျက်နေပါတယ် EU ကခွဲထွက်ရေး Lisbon မြို့သဘောတူညီချက်ကအပိုင်90ပါလုပ်ငန်းစဉ်ကိုဗြိတိန်ဝန်ကြီးချုပ်ကမတ်လ29ရက်နေ့မှာပဲစတင်လိုက်ပေမဲ့နှစ်နှစ်ကြာလုပ်ငန်းစဉ်မှာခုချိန်ထိရေရေရရရလာတစုံတရာမတွေ့ရပဲဖြစ်နေပါတယ်ဝန်ကြီးချုပ်ကတော့ EU ကခွဲထွက်ရေးဟာနောက်ပြန်လှည့်လို့မရနိုင်ကြောင်းလွှတ်တော်ကိုပြောဆိုခဲ့တယ်လို့2019ခုနှစ်မတ်လ29ရက်နေ့မှာအပြီးတိုင်ခွဲထွက်မှာဖြစ်ကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဆီယံနဲ့ဆက်ဆက်ထိပ်သီးညီလာခံတွေတက်ရောက်ဖို့ဗီယက်နမ်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တီးတန့်တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးခဲ့ပါတယ်။အာရှပစိဖိတ်စီဝိုင်းပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံကျင်းပမဲ့ဒဏ္ဍာမျိုးကဒီနေ့တီးတန့်တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အချက်တဲဖြစ်ရှိရင်းနဲ့ပတ်သက်လို့သဘောထားအမြင်တွေကိုဖလှယ်ခဲ့ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ထားတာပါ။ဒီကံပြင်းနေမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပြည်လဲထူထောင်ရေးနေရာချထားရေးနိုင်ငံသားစစ်စစ်ရေးနဲ့ကျန်းမာရေးပညာရေးပါဝင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကတကြော့ပြန်အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာကဖိအားတွေဆက်လက်ထွက်ပေါ်နေချိန်မှာပဲနိုင်ငံတကာကောင်းဆောင်တွေပါရောက်ရှိနေတဲ့ထိပ်သီးညီနာခံတွေတက်ရောက်ဖို့ဒေါ်အောင်ဆန်းစုကြည်ရောက်ရှိလာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံတကာနဲ့ဒေသရင်းကကောင်းဆောင်တွေပါရောက်နေတဲ့ညီနာခံတွေမှာနိုင်ငံတကာတန်ဝန်းကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ရေးဆွေးနွေးပြစ်လိုက်မယ်လို့မျှော်လင့်နေကြတဲ့အချိန်မှာပဲကနေဒါဝန်ကြီးချုပ်နဲ့တီးခြားတွေ့ဆုံတာလည်းဖြစ်ပါတယ်ဒီကနေ့ဗီယက်နမ်နိုင်ငံကတွေ့ဆုံမှုအတွင်းမှာတော့ဒေါ်အောင်ဆန်းစုကြည်နဲ့အတူအမျိုးသားလူညွန့်ရေးဆရာချန်ပေပုတ်ကိုဦးတောင်းထွန်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့ပါဝင်မြန်မာဆိုကအဆင့်မြင့်တာဝန်ရှိသူတွေပါဝင်ခဲ့တယ်လို့ကနေဒါနိုင်ငံဘက်ကတော့ဝန်ကြီးချုပ်ထရူဒိုအပြင်နိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်မြန်မာနိုင်ငံဆိုင်ရာထူးတင်မှန်ဘော့ရေးပါဝင်တာဝန်ရှိသူတွေလည်းပါဝင်ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေကြားအာဟာရချို့တက်မှုဟာမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတယ်လို့ချက်ချင်းအာယုံဆိုင်လောက်ကင်ပေးဖို့လိုအပ်နေတယ်လို့နိုင်ငံတကာဒုက္ခသည်များကယ်ဆယ်ရေးကော်မတီ IRC ကတောက်ကြားနေကကြေညာချက်ထုတ်ပြန်ပါတယ် IRC နဲ့မိတ်ဖက်အဖွဲ့ဖြစ်တဲ့ငတ်မမှုတပ်ဖြည့်ရေး Action Against Hunger ACF တို့ဦးဆောင်ပြီးတော့ကော့ခ်ဘဇားမှာစစ်တမ်းကောက်ယူခဲ့တာပါအသက်6လကနေ9နှစ်ကြာရိုဟင်ဂျာကလေးငယ်4သိန်းတို့အတွက်အသက်ရှင်နေနိုင်ရေးလူသားချင်းစာနာမှုအကူအညီဒေါ်လာ12သန်းဖို့အရေးပေါ်လိုအပ်နေတယ်လို့ပြောပါရယ်ကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုးဝါးစွာအာဟာရချို့တဲ့နေကြတဲ့ထက်က 9.5 ရာခိုင်နှုန်းဟာနိုင်ငံတကာကသတ်မှတ်ထားတဲ့အရေးပေါ်အဆင့်ထက်၄ဆနီးပါးမြင့်နေတယ်လို့ဒီအရေးအတွက်ကမနစ်ကတဲ့ဆိုင်ရင်ဆဲဆတိုးလာတာပါအသက်6လမပြည့်သေးတဲ့ကလေးတွေရဲ့လက်မောင်းရင်းကိုတိုင်းတာထားတဲ့တရင်အချက်လက်တွေအရအဲ့ဒီကလေးတွေသေဆုံးမှုကဆဲဆအထိတိုးလာနေတယ်လို့ကြေညာချက်မှာဖော်ပြပါရယ်မကြာခင်တရင်ဘတ်တွေအတွင်းနောက်ထပ်ရိုဟင်ဂျာ2သိန်းလောက်ရောက်လာမယ်လို့ IRC ကခန့်မှန်းထားပါရယ်ဒီလိုရောက်လာမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာလူဦးရေသက်တမ်းကျော်သွားမှာဖြစ်ပြီးအခြေအနေတွေပိုဆိုးလာနိုင်တယ်လို့လည်း IRC ကပြောပါရယ် IRC ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်နေရဆွန့်ခွာလာကြတဲ့ရိုဟင်ဂျာတွေအတွက် ACF အဖွဲ့နဲ့ပူးပေါင်းပြီးတော့အရေးပေါ်စခန်းတွေ24နာရီဖွင့်လှစ်ပြီးပထမဆုံးအဆင့်အဖြစ်နဲ့ဆူဆူဝါအာဟာရချို့တဲ့နေတဲ့ကလေးတွေကိုကူတာပေးနေပါရယ်
တူရကီရုပ်မြင်သံကြားဌာနတွင်နေပြည်တော်မှာအဝေးထိန်ဒရုန်းယာဉ်သုံးပြီးဗီဒီယိုရိုက်ကူးဖို့ကြိုးစားခဲ့တဲ့နိုင်ငံခြားသားမီဒီယာသမားနှုတ်နဲ့မြန်မာနိုင်ငံသားနှုတ်တို့ကိုလေကြောင်းဆိုင်ရာဥပဒေချိုးဖောက်မှုနဲ့ဒီကနေ့ပဲထောင်နဲ့နှစ်လစီစီရင်ချက်ချလိုက်ပါတယ်။စင်ကာပူနိုင်ငံသားတပ်ပုံဆရာဟောင်ဟောင်မန်မလေးရှားနိုင်ငံသားသတင်းတောက်မော်ချွန်လင်းတို့နှုတ်ဟာမြန်မာနိုင်ငံသားစကပြန်ဖြစ်သူဦးအောင်နိုင်စိုးရင်မောင်းဖြစ်သူဦးလာတင်တို့နဲ့အတူတူရကီရုပ်မြင်သံကြားဌာန TRT ဝါအတွက်နေပြည်တော်လွှတ်တော်နီးဒရုန်းနဲ့မှတ်တမ်းတင်သတင်းရိုက်ကူးဖို့ကြိုးစားစဉ်အောက်တိုဘာ29ရက်နေ့ကဖမ်းဆီးခံခဲ့ကြရတာပါ။ဖမ်းဆီးခံရသူတွေကိုအမြင့်ဆုံးထောင်ဒဏ်3နှစ်ထိကြားခံရနိုင်တဲ့သွင်းကုန်ထုတ်ကုန်ဥပဒေနဲ့ရဲတပ်ဖွဲ့ကတရားစွဲထားပေမဲ့ဒီကနေ့တရားခွင်မှာတော့အမြင့်ဆုံးထောင်ဒဏ်3လကြားခံရနိုင်တဲ့1934ခုနှစ်မြန်မာနိုင်ငံလေကြောင်းအဥပဒေနဲ့တရားသူကြီးကအပြစ်ပေးလိုက်တာဖြစ်ပါတယ်။စင်ကာပူနိုင်ငံသားဓာတ်ပုံဆရာနဲ့မလေးရှားနိုင်ငံသားတင်းတောက်တို့ကလေကြောင်းအဥပဒေချိုးဖောက်မှုအတွက်အပြစ်ရှိကြောင်းရှောက်လဲခဲ့ပြီးနောက်မှာပဲ၄ဦးစလုံးကိုတရားသူကြီးကထောင်ဒဏ်2လစီအပြစ်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းရိုက်တာသတင်းကဖော်ပြခဲ့တာပါ။အပြစ်ရှိကြောင်းဝန်ခံခဲ့တဲ့အမှုသရေအနေနဲ့ဒဏ်ဝင်ဆောင်ရမယ်လို့မျှော်လင့်ထားပေမဲ့ထောင်ဒဏ်စီရင်ချက်ချလိုက်တဲ့အတွက်တုံ့လုတ်ခဲ့ရကြောင်းလည်းအကျိုးဆောင်ရှိနေကိုကူကားပြီးတင်းကဖော်ပြပါတယ်။ထောင်ဒဏ်ကနေဒဏ်ငွေအဖြစ်တက်ညာဝင်ပေးဖို့အယူဝါကံဝင်မှာဖြစ်တယ်လို့လည်းရှင်းနေကပြောပါတယ်။
အပြည်ပြည်ဆိုင်ရာအကျင့်မြတ်ချစားမှုအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဘရာဇီးနိုင်ငံကဆောက်လုပ်ရေးကော်မတီ OD Branch ဟာပနမသမ္မတဟောင်းရီကာဒိုမာတီနယ်လီရဲ့သားရီကိုဒေါ်လာသန်းပေါင်းများစွာလှပ်ပေးခဲ့တယ်လို့ပနမအစိုးရရှင်တွေကပြောပါရယ်။ရီကာဒိုအယ်ဘာတိုနဲ့လူးဝစ်အာနစ်မာတီနီလိုဟာ OD Branch ကော်မတီထံကနေဒေါ်လာသန်း90ထဲမှနေလက်ယူမှုရှိခဲ့တယ်ဆိုတဲ့ကိစ္စနဲ့တနည်းရှိခံနာရကြောင်းပနမရှင်တွေကကြာလပတင်းနေ့မှာပြောပါရယ်။2000နဲ့2016ခုနှစ်ကြာလက်တင်အမေရိကနိုင်ငံတရားစင်ကျော်လောက်မှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကိုင်ရင်းနဲ့ပတ်သက်ပြီးတော့ OD Branch ကော်မတီကစုစုပေါင်းဒေါ်လာ300ကျော်ပို့လက်ပေးခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာဖြစ်ပါတယ် Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ချင်းပြည်နယ်တောင်ပိုင်းပလဲဝဒေသအတွင်းမှာအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားဖြစ်နေတဲ့တိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွေဟာထပ်မံပြင်းထန်နိုင်တဲ့အလားအလာတွေရှိတယ်လို့ရခိုင်တပ်ဖွဲ့ကပြင်ကြားရေးတာဝန်ခံကပြောပါတယ်ဒေသခံပြည်သူတွေကတော့အရက်သားတွေထိခိုက်သေးဒေတာတွေဖြစ်တာကြောင့်ဒီလိုလောက်ရပေါ်ရှုံချကြောင်းပြောဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်နယ်ထိစပ်နေတဲ့ချင်းပြည်နယ်ပလောဝဒေသမှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်လက်နက်ကိုင်တပ်အကြားမှဒီလအစောပိုင်းကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရာကဒီလ၈ရက်နေ့မှာတော့တိုက်ပွဲတွေဟာပုံမှုပြင်းထန်ခဲ့သလိုအရက်သားတွေပါထိခိုက်သေးကြတာတွေရှိခဲ့ပါတယ်။လောလောဆယ်ဒေသအတွင်းတိုက်ပွဲအခြေအနေကိုအေအေခေါ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။တိုက်ပွဲကတော့ဆက်ရှိတုံးပဲဗျာ။အဓိကဖြစ်နေတာကတော့လက်ဝါးရတဲ့ပိုင်အဲ့ဒီမောင်ဘူးတောင်တန်းရဲ့နောက်ပြီးလို့ရှိရင်တော့ဒီစမန္တလန်တောင်တန်းပေါ့အဲ့ဒီမှာဖြစ်နေတယ်မြမတမ်တို့ဘက်ကနေဟိုအဲအလုံးငယ်နဲ့ဝင်လာတဲ့အတွက်ကြောင့်အဲ့ဒီ collection အဝါနာမှာလည်းအဲ့မှာတိုက်ပွဲဖြစ်နေအခုဆိုလို့ရှိရင်တော့ပြီးချောင်းဖက်ကိုလည်းတို့ဒီဘဝတမ်တို့ကအဲအားတွေထပ်တိုးလာတော့အဲ့ဒီပြီးချောင်းဖက်လည်းအခုတိုက်ပွဲကထပ်ကျင်းနိုင်တဲ့အလားအလာအများကြီးရှိတယ်ဗျမန်ဘလာဒီအနေနဲ့လေးလိုက်လောက်မှာစက်ဖြစ်တာအခုချိန်ကြီးဆိုတော့ဆေးရရှိပြီ
ဒီလ၈ရက်နေ့ကပလဝမြို့နယ်နှုံဘူးကျေးရွာအနီးကလဒံမြစ်အတွင်းမှာအေအေခေါ်ရခိုင်တပ်ဖွဲ့ကတမ်မတော်ဆက်လေတစည်းနဲ့အရသာဆက်လေတစည်းကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အသက်၂၁နှစ်အရွယ်စက်မှုလက်မှုသိပ္ပံဒုတိယနှစ်ကျောင်းသား2ဦးသေဆုံးပြီးအသက်၈၀ကျော်အမျိုးသမီး2ဦးအပါအဝင်အမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းချင်းပြည်နယ်အစိုးရကတရင်ထုတ်ပြန်ထားပါတယ်ရခိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျောင်းသားလေးတယောက်ဒေသွားတာရောနောက်ထိခိုက်တဲ့အမျိုးသမီးတွေရောကျွန်တော်တို့ကတော့လုံးဝစိတ်မကောင်းဘူးပေါ့ဗျာဒါနဲ့တစ်ဖက်ကလည်းကျွန်တော်တို့ကလွန်ခဲ့တဲ့9ရက်နေ့ကလေးကအဲ့ဒီမှာကျွန်တော်တို့ကကြေညာချက်တွေထုတ်ပြန်ထားပြီဗျာနော်အရသာတွေအနေနဲ့ဒီကလရန်မျိုးကြောင်းရဲ့နောက်ပြီးလို့ချင်းဒီကလက်ချောင်းရဲ့နောက်ပြီးချောင်းရဲ့အဲ့ဒီနေရာတွေမှာဖြတ်တော့ဆက်လာတယ်ဒီသွားတဲ့အခါမှာလည်းပဲဒီတိရှိရှိနဲ့သွားကြဖို့ဟိုအတန်းနိုင်ဆုံးတော့ဒီအသွားလာကိုချောင်းကြည့်ကြဖို့အတွက်ကျွန်တော်တို့ကကနေဒါတိပေးထုတ်ပြန်ချက်တွေထုတ်ပြန်ပြီးတာဖြစ်ရှင်တော့အဲ့မှာဗမာတပ်မတော်ကနေလက်ကတင်လာတဲ့ဆက်လေမှာသူတို့ကလေကြောင်းကြည့်ပြီးတော့လိုက်လာကြတာအဲ့ဒါကြောင့်မို့လို့သူတို့အဲ့လိုမျိုးဖြစ်လာကြတာအတားဆက်လေကိုဒီကုန်တယ်ဆက်လေကိုပြစ်တယ်လို့ပြောလို့အဲ့ဒါတော့မဟုတ်ဘူးကွာ
ပလောဝဒေသအတွင်းမှာစီးရီးတင်းမာမှုတွေရှိနေတာကြောင့်ပြည်သူတွေခီးသွွာလာတဲ့အခါသတိထားဖို့အတွက်ဒီလ9ရက်နေ့နေစွဲနဲ့အေအေခေါ်ရခိုင်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တိုက်ပွဲတွေညင်သက်ပြီးခီးသွွာလာတဲ့အချိန်ကိုထပ်မံကြေညာဖို့ရှိကြောင်းလည်းခိုင်တုခါကပြောပါတယ်
အခုကတော့ဒီဗမာတပ်မတော်ဘက်ကနေတော့တိုင်းရင်းပေါင်း30ကျော်နဲ့နေပြီးတော့အဲ့ဒီဖိုးစီတို့ပြင်းပြင်းထန်ထန်လုပ်နေတော့အဲ့ဒီကြားကလမ်းမှာဒီလူတွေလည်းစီးမတော့ကြဘူးဒါကြောင့်ဆိုတော့ဒီလူတွေတခုခုဖိခိုက်မှာဆိုလို့ကျွန်တော်တို့ကကြိုတင်ပြီးတော့အဲ့ဒါကိုထောက်ထားတာဖြစ်တယ်အဲ့ဒီအခြေအနေအခြေအနေတခုရောက်တော့ရင်တော့ကျွန်တော်တို့ကထားပြီးတော့ဒီပုံစံချက်တွေထုတ်ဖို့လို့ရှိရတယ
်ဒီလနှစ်ရက်နေ့ကဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ပလောဝမြို့နယ်ကလဒံမြစ်အထက်ပိုင်းကကုံပြင်းနဲ့အနီးနားကျေးရွာကပြည်သူ300ကျော်ဟာနေရာဆွန့်ခွာပြီးတင်းရှောင်နေရပါတယ်ဒေသခံပြည်သူတွေကတော့အခုလိုအရက်သားတွေထိခိုက်တဲ့အပေါ်ရှုံချကြောင်းပလောဝဒေသကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်းကပြောပါတယ
်ကျင်းဘဝဥစုကုံပြင်းဥစုကြားမှာစံတော်နဲ့ဆိုက်တဲ့ဒီဆန်တဲ့ခါမှာအဲ့ဒီကုံပြင်းကျေးရွာမှာရှိတဲ့ဒေသခံတွေအကုန်လုံးအခုဒီဟာဟောချေပြောင်းကုန်ပြီလေဒီကြားထဲမှာဒီပလောဝမြို့နယ်အထက်ပိုင်းနုံဘူးကြီးကျေးရွာနားမှာသမရောကတက်လာတဲ့တက်လေကိုဒီကလက်နက်ကန်ဖို့ကရှင်ကိုတိုက်တော့အဲ့ဒီမှာဒီသူ3ဦးကဖေးရမှာတက်ရပြီးတော့အကြောင်းသားတယောက်ကတော့ဆုံးသွားတာပေါ့လေအဲ့တော့ကျွန်တော်တို့တာခိုင်နေကတော့ဒီအဲ့လိုမျိုးဖြစ်တဲ့ကိစ္စကိုလုံးဝဆုံးရှုံးတယ်လို့ပဲကျွန်တော်တို့ဟိုဟာဆုံးသက်တာပေါ့လေ
ချင်းပြည်နယ်ဘက်မှာစီးရဲတင်းမာရာတွေမြင့်တက်နေချိန်မှာပဲဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တချိန်တည်းမှာတော့ရခိုင်နဲ့ပလောင်လက်နက်ကင်တပ်ဖွဲ့တွေပဝင်ဖွဲ့စည်းထားတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့မှအပါအဝင်ဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာဒေသဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပန်ဆန်းမှဆွေးနွေးဖို့ရှိနေပါတယ်
ကမ္ဘာသောတင်ပြပေါ်ခဲ့တာပါအခုတော့မြေဆုံစီမံကိန်းကိစ္စဘက်ကိုဆက်ပါမယ်ရှင်ပြီးခဲ့တဲ့ဦးသိန်းစိန်ဆွေရလက်ထက်ကလေးကရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ပြသတဲ့အဖြစ်တစ်ခုပေးသင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူတွေကတုံ့တက်ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်အခက်အခဲတွေကိုကြုံလွှားပြီးမြန်မာအစိုးရနဲ့ဆက်ပြီးဆွေးနွေးမယ်လို့ပြောဆိုထားတာပါရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာမျက်နှာစာမှာမြန်မာအစိုးရဘက်ကနေပြီးတရုတ်အစိုးရရဲ့ကာကွယ်ပြောဆိုပြမှုတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေကလည်းရှိနေတာပါဒီသတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်မြေဆုံစီမံကိန်းလို့ရေအားလျှပ်စစ်စီမံကိန်းကြီးတွေဟာမြန်မာပြည်ရဲ့ကာလကြာရှည်စွမ်းအင်လိုအပ်ချက်ကိုဖြည့်ရှင်ဖို့ဦးစားပေးမဟာဗျူဟာမဟုတ်ဘူးလို့မြန်မာစွမ်းအင်ဝင်ကြီးကပြောခဲ့ပြီးမကြာခင်မှာပဲတရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းအတွက်မြန်မာအစိုးရနဲ့ဆက်လက်ဆွေးနွေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပြောကြားခဲ့တာပါဒါဟာမြန်မာအစိုးရကိုအကြက်ကင်တဲ့သဘောလို့မဆိုနိုင်ပေမဲ့ကာလကြာရှည်ရက်ဆိုင်ထားတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့တရုတ်နိုင်ငံဘက်ကိုပြတ်သားတဲ့အဖြေတစ်ခုပေးဖို့အချိန်သင့်ပြီလို့နိုင်ငံတကာအရေးကျွမ်းကျင်သူဒေါက်တာခင်စောဝင်းကပြောပါတယ်
ဒီနေ့ဆုံးကိစ္စနဲ့ပတ်သက်လို့သူ့အနေနဲ့ကအဖြေတောင်းဆောင်ရွက်ချက်ရတယ်လေ။မော်ဒီယာလည်းတခြားကိစ္စတွေကနေရနေတယ်။ဒီကိစ္စကိုဆက်ပြီးတော့ဖြေရမပေးဘူး။အဲ့လိုကြည့်မဲ့ဆန္ဒတော့ဒါကမှပြည်ဘက်ကအားနဲ့ချက်ချက်ဖို့ပေါ့လေ။ဆိုတော့ဒီချိန်မှာဒါကိုဝေါ်မြူရဲတစ်ခုယူပြီးတော့ဆောင်ရွက်ပါမယ်ဆိုတော့သူ့အနေနဲ့ကတော့ကိုယ်ပိတ်လို့ချင်ပါတယ်ဆိုရက်ကမ်းလန့်ချက်တွေပဲဆက်မှတ်လို့ရပါတယ်။ဟိုအချက်ကိန်းလို့မမြင်ပါဘူး
။ဒါအပြင်ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှရောနိုင်ငံတကာမျက်နှာစာမှာပါတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံဘက်ကနေကာကွယ်ရပ်တည်ပေးခဲ့တာတွေအတွက်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးစီးပွားကိုပြန်လည်ငှက်ကွက်ဖို့သတိပေးတာလည်းဖြစ်နိုင်တယ်လို့ဒေါက်တာခင်စောဝင်းကအခုလိုပြောပါတယ်
။အားကြောင့်လေနော် resolution နဲ့ခေါ်ခေါ် statement နဲ့ခေါ်ခေါ်ပြည်နယ်ရုရှားရဲ့အင်အားကတော့ပါနေတာလေ။ဒါမှမဟုတ်ဒီကံသူဝိုင်းဝိုင်းပြီးတော့အကျိုးဆောင်ပေးခဲ့တယ်။သူရဲ့ဒီလိုငြိမ်းငြိမ်းတည်ပြီးတော့ဆိုပြီးတော့အဲ့ဒီ message လည်းဖြစ်နေတာလေ။
မြန်မာပြည်ကရခိုင်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်အဖွဲ့အကြီးကဲဝူဟိုင်ထောက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှပန်ကြားခဲ့တာပါမြန်မာအစိုးရရဲ့ကြိုးပမ်းမှုကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေဟာတည်ငြိမ်တဲ့ဘက်ကိုဦးတည်လာပြီးဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းကိစ္စဆက်ပြီးဆွေးနွေးဖို့ပြောတာဟာမြန်မာအစိုးရကိုပုံမှန်သတိပေးနေကြပုံစံဖြစ်ပြီးတရုတ်နိုင်ငံအနေနဲ့မြေဆုံစီမံကိန်းနဲ့ပတ်သက်လို့အဖြေတစ်ခုရလိုတဲ့သဘောဖြစ်တယ်လို့မြမအရေးလေးလာသူသတင်းစာဆရာဦးစီသူအောင်မြင့်ကပြောပါတယ
်ကျွန်တော်နားလည်တော့ကဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မြမအစိုးရဘက်ကဘာအဖြေမှမပေးသေးဘူးကျွန်တော်နားလည်တော့ကစီမံကိန်းယာယီရပ်ဆိုင်လိုက်တဲ့အချိန်ကစပြီးတော့မှအစိုးရဒီမှာပုံမှန်သူတို့ဘယ်လိုများဒီကိစ္စကိုစီမံဆောင်ရွက်ထားလဲဘယ်လိုများဆုံးဖြတ်ချက်ရှိလဲဆိုတာပုံမှန်မေးနေကြပြီးတော့မှပုံမှန်သတင်းထုတ်ပြန်နေကြတယ်မြန်မာအစိုးရရဲ့အဖြေတစ်စုံတရာမရသေးတော့သူတို့ကဟိုရရမလားအဲသူမဟုတ်ပုံစံမဲ့ဒီဥစ္စာကိုပြောင်းရမလားသူမဟုတ်အခြားသောဟိုဖွံ့ဖြိုးရေးစီမံကိန်းတွေနဲ့အဲ့လိုမျိုးလုပ်မလားအဲ့ဒါမှမဟုတ်ငွေကြေးရှင်းနေတာပဲလုပ်မလားဆိုတာသူတို့မသိသေးတဲ့အခါကျတော့ ဒီမှာသူကလည်းဆက်ပြီးတော့မှသူညှိနှိုင်းပြီးတော့မှလှုပ်ဆောင်မှုရှိတယ်ဆိုတာကိုခါးလို့သာပြောတယ်လို့ပဲယူဆပါတယ
် NLD အစိုးရတက်လာပြီးတဲ့နောက်အေယာဝတီမြစ်စုံမြညာမြစ်ဝမ်းရေအားလျက်စစ်စီမံကိန်းလေလာစီစစ်သုံးသပ်ရေးကော်မရှင်ကို2016ဩဂတ်စ်လမှာဖွဲ့စည်းပေးခဲ့ပြီးအဲ့ဒီကော်မရှင်ရဲ့ပထမဆုံးအကြိမ်အစည်းအဝေးခန်းစားကို2016နိုဝင်ဘာမှာနိုင်ငံတော်သမ္မတထံတင်ပြခဲ့ပါတယ်အဲ့ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခဲ့ခြင်းမရှိသလိုအပြည့်သက်အစီရင်ခံစာဘယ်တော့ထုတ်ပြန်မလဲဆိုတာကိုလည်းသိချာမသိရသေးပါဘူး။သမရဦးသိန်းစိန်လက်ထက်ကယာယီရက်ဆိုင်ခဲ့တဲ့မြစ်စုံစီမံကိန်းကိုလူထုကအပြည့်တိုင်ရက်ဆိုင်စေလိုပေမဲ့ဒါဟာတရုတ်နဲ့မြန်မာအစိုးရကြားဘလောက်အပြေးအယူလုပ်နိုင်မလဲပေါ်မူတည်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KDNG အဖွဲ့ကကိုစားကြီးကပြောပါတယ
်။တရုတ်နဲ့မြန်မာနိုင်ငံအစိုးရကယင်းမြင့်မှုလည်းမို့ဒီအစိုးရနဲ့လွန်ထွဲပွဲမှာဒါအတိတ်ကကြားမှာအကျဉ်းမြစ်ဆုံရတာတာကိုတရုတ်ဘက်ကဘလောက်ကြည့်သူတို့ကအပြည့်ယူလုပ်နိုင်လဲဆိုတဲ့ဟာတရုတ်ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေတဲ့အပိုင်းကတော့
အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းကိုပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်ယာယီရက်ဆိုင်ခဲ့ပြီးတဲ့နောက်တရုတ်မြန်မာနိုင်ငံဆက်ဆံရေးကိုအဖို့ထစ်ဖြစ်စေခဲ့တာပါတဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဆိုတဲ့စိုးရိမ်မှုတွေကြောင့်မြစ်ဆုံစီမံကိန်းကိုရက်ဆိုင်ပြီးတခြားအစားထိုးစီမံကိန်းတွေလုပ်နိုင်ဖို့အရေးနှစ်ဖက်နိုင်ငံအရာရှိတွေဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေလည်းပြီးခဲ့တဲ့ဧပြီလတုန်းကထွက်ပေါ်ခဲ့တာပါမြစ်ဆုံရေအားလျက်စစ်စီမံကိန်းဟာနှစ်ဖက်သဘောတူညီထားတဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဖြစ်ပြီးပြည့်ပြည့်စုံစုံအတည်ပြုပြီးသားလုပ်ငန်းစဉ်ဖြစ်တာကြောင့်အခက်အခဲတွေကိုကျော်လွှားပြီးဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာလည်းဖြစ်ပါရဲ့ရှင်
မမမြင့်ခိုင်တဲ့တင်ပေးပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲဒီနေပြည်တော်လွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံရတဲ့နိုင်ငံခြားတည်ထောင်တော်အူမြန်မာနိုင်ငံသားတည်ထောင်တော်အူနဲ့ရင်မောင်းတို့ကိုလေကြောင်းပြန်တမ်းမှုဆန်ရဲဥပဒေနဲ့ဒီကနေ့မှာထောင်ဒဏ်လာချမှတ်လိုက်ပါတယ်အရင်ကသူတို့ကို twin ကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပေမဲ့ဒီကနေ့တရားရုံးမှာလေကြောင်းပြန်တမ်းမှုဆန်ရဥပဒေနဲ့ထပ်တိုးတရားစွဲပြီးအရေးယူခဲ့တာဖြစ်ပါတယ်သွင်းကုန်ထုတ်ကုန်မှုအတွက်နောက်ထပ်ရုံချင်းမတိုင်ခင်အမခန့်လည်းမရရှိခဲ့ပါဘူးဒီအကြောင်းကို VA မြန်မာပိုင်းသတင်းတော်ကိုထည့်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်အော်တိုဘာ28ရက်မနက်ပိုင်းကနေပြီးတော့လွတ်တော်အဆောက်အဦနီးမှာဝေတင်ဒရုန်းလွတ်တင်ရိုက်ကူးကိုပြင်ဆင်နေတဲ့တူရကီနိုင်ငံခြေဆိုင် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတော်တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကောင်နိုင်ဆိုးနဲ့ရင်မောင်းတို့ကိုဒီကနေ့နေပြည်တော်ဇမူသတိမြို့နယ်တရားရုံးမှာရုံးထုတ်ပြီးထောက်နှံ2လစီချမှတ်လိုက်ပါတယ်သူတို့ကိုပထမဆွဲဆိုထားတဲ့အမှုနဲ့မဟုတ်ပဲနောက်ထပ်အမှုတစ်ခုဖြစ်တဲ့လေကြောင်းပြန်တမ်းမှုဆိုင်ရာအုပ်တွေနဲ့ထောက်နှံ2လချမှတ်လိုက်တယ်လို့အမှုကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေဦးခင်မောင်စွေကပြောပါတယ
်အမိန့်ချလိုက်တာပြောမယ်ဆိုလို့ကျန်လေကြောင်းပြန်တမ်းမှုအုပ်တွေဆို1934ခုနှစ်ကပြန်တမ်းထားတဲ့ဥပဒေပါရပ်ပြီးရလဲရှင်းပြပါတယ်သူတို့ကိုခွင့်ပြုချက်မရှိတဲ့နယ်ကောင်းကင်ထဲမှာပြန်သွားနိုင်တဲ့အရာတစ်ခုကိုလွတ်တင်ပြီးတော့ပြန်တမ်းမှုကျူးစားရင်ဒီနာပဲဖြစ်နှုတ်တယ်မှုကျူးစားရင်လည်းဖြစ်ပေါ့ဗျာခွင့်ပြုမရလည်းပို့နေပြန်တယ်ဆက်မှန်တိုင်းလည်းပြန်ထမ်းချက်ရှိတယ်ပေါ့ဗျာအဲ့ဒီပြန်ထမ်းချက်က3လအထိကျောင်းသားဖြစ်ပြီးငွေရန်ဖြစ်ပြီးတပ်ပြန်လည်းဖြစ်ပြီးဆက်မှန်တိုင်းလည်းပြန်ထမ်းချက်အဲ့တော့အဲ့ဒီပုံမှန်နဲ့အဲ့ဒီမှာသူတို့ကိုကျောင်းသား2လချပါဘူး
တရားလွတ်တော်ရှင်းနေခုမှောက်ဆွေအားမြန်မာနိုင်ငံသား2ယောက်ပြင်စင်ကာပူလူမျိုးတရင်းတောက်လူဟိုမန်တို့အတွက်အမှုလိုက်ပေးနေတာဖြစ်ပါတယ်စင်ကာပူနဲ့မလေးရှားတရင်းတောက်တွေအတွက်သက်ဆိုင်ရာတယုံတွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်သူတို့အားလုံးကိုပထမဖမ်းဆီးခဲ့စဉ်ကသူတို့ထုတ်ကုန်ပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီမှုကိုတော့နောက်တစ်ပတ်နိုဝင်ဘာ16ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ဒီကြားထဲသူတို့အားလုံးအတွက်အာမခံရှောက်ထားခဲ့ပေမဲ့အာမခံပယ်ချခံခဲ့ရပါတယ်။အော်တိုဘာ29ရက်နေ့မှာစတင်ဖမ်းဆီးခံခဲ့ရတဲ့နှစ်ပတ်ကျော်ကာလတွင်မိသားစုနယ်လည်းတီးတန့်တွေ့ဆုံခွင့်မရခဲ့ပါဘူး။ဒီကနေ့တရားရုံးထုတ်စဉ်တရားရုံးချုပ်မှာသာမိသားစုအနေနဲ့တွေ့ခွင့်ရခဲ့ပါတယ်။ဒီကနေ့ထောင်ဒဏ်ချလိုက်တာနဲ့ပတ်သက်လို့ကော်နိုင်ဆိုးမိသားစုကိုစားလိုက်ပါဆောင်ရွက်ပေးသူကိုရဲထုကအခုလိုပြောပါတယ်။
ဟုတ်ကျွန်တော်တို့ကတော့ဒါမှမညွန်မှန်းတာကိုရှင်းနေလည်းမသိတာဘူးရုံရောက်တော့မှဒီ aerodrome အတင်းဆွဲတယ်ပေါ့နော်ဒါနဲ့ခြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဘာမှပြောပိုင်မှာမရှိဘူးတရားဥပဒေနဲ့ပတ်သက်ပြီးတော့ဟိုတရားပြည်ကြီးဆုံးဖြတ်တဲ့ဟာကိုကျွန်တော်တို့ကလက်ခံရမှာပဲလိုက်နာရမှာအဲ့ပုံစံဖြစ်နေတာပေါ့နော်ဒီနေ့မိသားစုရဲ့ဟိုမိသားစုနဲ့တွေ့ခွင့်ရတယ်ဆိုတာအလင်းမှာကြီးရောခြားတာတယ်ကျွန်တော်တရားရုံးအချုပ်မှာအပြင်နဲ့အတွင်းနဲ့တွေ့တာအဲ့ပုံစံတွေ့လို့ရတာ
နေပြည်တော်လွတ်တော်ဆောက်အုပ်နီးမှာ waiting drone ရင်နဲ့ရုပ်ပုံတွေရိုက်ကူးဖို့ကြိုးစားခဲ့တာကြောင့်လေကြောင်းပြတ်တမ်းမှုဆိုင်ရာအုပ်တွေနဲ့ထောင်နှံချမှတ်လိုက်မှုပေါ်သတင်းမီဒီယာကောင်စီကကွန်မြူတော်ကလည်းအခုလိုသုံးသပ်ပါတယ
်။ကျွန်တော်မြင်တော့ထောင်နှံမချသင့်ဘူးလို့ထင်တယ်။ဒီကိစ္စမျိုးကသတင်းမီဒီယာတွေဒီလွတ်တော်လိုနေရာမှာဘယ်လိုတပ်ပုံရိုက်လို့ရတယ်ဘယ်လိုရိုက်လို့မရအောင်ဆိုတဲ့ဟာမျိုးကိုစူးတင်တိပေး ဒါလည်းဟာမျိုးမရှိသေးတော့ဒီကိစ္စတကယ်တော့ဟိုတန်ငွေနောက်ချိုင်တော့မပြောလို့ပေါ့နော်ဒီလိုဦးလိုထောင်ထမ်းချတာတော့မဖြစ်တဲ့မတရားဘူးလို့တော့ကျွန်တော်မြင်တယ်။နောက်ပုံမှန်တစ်ခုကလည်းဟိုသွင်းလုံးတော့ပုံမှန်တစ်ခုလည်းကျန်သေးတယ်ဆိုတော့အဲ့ဒါလည်းတကယ်တော့မဖြစ်တဲ့ပုံမှန်ပါ
ဆလဆွဲဆုခံထားတဲ့တွင်းကိုထုတ်ကုန်ဥပဒေပုံမှန်ရှိမှာအပြည့်ရှိရင်တော့ထောင်ဒဏ်3နှစ်ဖြစ်စေငွေဒဏ်ဖြစ်စေချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ
ကိုထင်အောင်ခန့်တင်ပေးပို့ခဲ့တာဖြစ်ပါတယ်မြန်မာသတင်းတွေပြီးမှာတော့အခုနိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်အမေရိကန်နဲ့တရုတ်နိုင်ငံခေါင်းဆောင်တို့ရဲ့ဒေသတွင်းစီးပွားရေးခေါင်းဆောင်တွေကိုပြောကြားခဲ့တဲ့ဒီကနေ့မိတ်ကွန်းမှာအာရှဒေသကုန်သွယ်ရေးမှာဆောင်ရွက်သင့်တဲ့ပုံစံတွေနဲ့ပတ်သက်လို့တည်တည်တသာကွဲပြားနေတဲ့သဘောထားတွေကိုတွေ့ကြရပါတယ် VOA အင်ဖြူတော်ဆိုင်ရာသတင်းတော်စတီဟာဖ်မန်ဗီယက်နမ်နိုင်ငံဒါနန်မြို့ကနေပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်ရှင
်အာရှပစိဖိတ်ဒေသကစီးပွားရေးကောင်းဆောင်တွေကိုမိန့်ခွန်းပြောကြရမှာသမ္မတဒေါ်နယ်ထရမ့်ကနိုင်ငံသဏ္ဍာန်ခံချင်းအလိုက်တခြားကုန်သွယ်မှုတွေလုပ်ဖို့လိုလားကြောင်းပြောဆိုသွားပါတယ်ဒါပေမဲ့လည်းသမရတာဝန်ယူပြီးနောက်မှာပဲအမေရိကန်နှုတ်ထွက်လိုက်တဲ့ပစိဖိတ်ရာဝန်12နိုင်ငံကြားသဘောတူညီချက် TPP လို့နိုင်ငံစုံသဘောတူညီချက်မျိုးကိုတော့မလိုချင်ကြောင်းအခိုင်အမာပြောဆိုသွားပါတယ
် I will make bilateral trade agreements with any Indo-Pacific nation
အမေရိကန်ပြည်ထောင်စုနဲ့မိတ်ဖက်ဖြစ်ကျင်တဲ့ Indo-Pacific ဒေသတွင်းနိုင်ငံချင်းအလိုက်အပြန်အလှန်မျှတမှုရှိတဲ့နိုင်ငံကုန်သွယ်ရေးသဘောတူညီမှုတွေလုပ်သွားမှာပါအမေရိကန်ကိုအချုပ်အနှောင်ဖြစ်စေမဲ့အပြင်ကျွန်တော်တို့ရဲ့အချုပ်အခြာအာဏာကိုထိပါစေမဲ့ကြီးမားတဲ့ကွန်သွေးရေးသဘောတူညီချက်တွေတဲကိုတော့ဝင်မှာမဟုတ်ပါဘူး။နောက်ပြီးဒါတွေကအတိတ်ပဲရှိရှိလုတ်ကင်ဖို့လဲလက်တွေမကျပါဘူ
း။ Indo-Pacific ဒေသရင်းကနိုင်ငံတွေနဲ့နိုင်ငံချင်းအလိုက်ကွန်သွေးရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အမှုဆောင်အရာရှိချုပ်တို့ရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်တာပါ။အတိတ်မှာတော့ကုန်သွယ်မှုအသားအစီတွေကိုအမေရိကန်ကရှော့ပေါ်ပေးခဲ့ပေမဲ့တခြားနိုင်ငံတွေကစျေးကွက်တွေကိုဖွင့်မပေးတာမျိုးမဖြစ်စေဖို့အစိုးရပိုင်ကဏ္ဍတွေကမကပုဂ္ဂလိကကဏ္ဍကပါညှိနှိုင်းညှိမြဓာတ်ရိုက်ရင်းနှီးမြှုပ်နှံနိုင်အောင်ကုန်သွယ်ဖက်တွေနဲ့စျေးကွက်တွေဖွင့်ပေးထားဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ
်။ We expect that markets will be open to an equal degree.
နှစ်ဖက်စလုံးကအစိုးရပိုင်ကဏ္ဍတွေကိုသာမကပုဂ္ဂလိကရင်းနှီးမြှုပ်နှံမှုအတွက်မြတ်တဲ့ဈေးကွက်ဖြစ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဗီယက်နမ်နိုင်ငံတနင်္ဂနွေမြို့ကညီလာခံမှာသမ္မတထရမ့်မိန့်ခွန်းပြောပြီးမိန့်ခွန်းပြောခဲ့တဲ့တရုတ်သမ္မတရှီဂျင်းပင်ကတော့နိုင်ငံဆောင်ပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုခဲ့တာပါ။အထူးသဖြင့်ဒေသတွေနဲ့နိုင်ငံအလိုက်စီးပွားရေးသဘောတူညီချက်တွေကိုဗက်မြအောင်ထိန်းချုပ်ပေးနိုင်မဲ့အာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးဒေသ FTAAP ကိုအားပေးဖို့လည်းတရုတ်ကောင်ဆောင်ကတိုက်တွန်းသွားပါတယ်။တရုတ်နိုင်ငံမပါဝင်တဲ့ TPP သဘောတူညီချက်မှာတော့အမေရိကန်နဲ့ဂျပန်တို့ကဦးဆောင်ပြီးတရုတ်နိုင်ငံရဲ့မဟာဗျူဟာချက်ကြအရေးမှန်ချက်တွေကိုတံမြန်မှုရည်ရွယ်ခဲ့တာပါတရုတ်သမ္မတကတော့ကမ္ဘာတစ်ဝန်းလမ်းချုံလာနေတဲ့ globalization ကိုရှောင်လွှဲလို့မရနိုင်သလိုကမ္ဘာကြီးအနေနဲ့ပုံမဖက်မြအောင်အားလုံးပါဝင်နိုင်အောင်ကြိုးပမ်းဖို့လိုအကြောင်းလည်းပြောဆိုသွားပါတယ
်當前經濟全球化進程
ကမ္ဘာတစ်ဝန်းလွှမ်းချုံလာနေတဲ့လက်ရှိစီးပွားရေးလုပ်ငန်းတွေရှေ့ဆက်ရမယ့်ခီးမှာအဟံဓာတ်တွေနဲ့ရင်ဆိုင်နေရပါတယ်အကြောင်းရင်းတစ်ခုကတော့အားလုံးအပြည့်အဝပါဝင်ခဲ့ခြင်းမရှိတဲ့အချက်ပါ။ကွဲပြားနေတဲ့တိုင်းပြည်တွေမတူတဲ့ဘဝလမ်းကြောင်းမှာရှောက်လန်းနေရသူတွေအားလုံးဖွံ့ဖြိုးတိုးတက်မှုကိုခံစားနိုင်အောင်ပိုပြီးကြိုးပမ်းလုပ်ကင်ကြဖို့လိုပါတယ်။ဒါမှသာအဝေးကမြင်နေရတဲ့လှပတဲ့မြင်ကွင်းတွေလက်တွေ့ဖြစ်လာနိုင်မှာဖြစ်ပါတယ
်။ကမ္ဘာစီးပွားရေးနဲ့လက်နက်အင်အားကြီးနိုင်ငံတစ်ခုကခေါင်းဆောင်တွေချပြသွားတဲ့ကွဲပြားတဲ့အမြင်တွေဟာအမေရိကန်နဲ့တရုတ်နဲ့နိုင်ငံကြားရေရှည်မှာငြိမ်းချမ်းစွာလက်သွဲသွားနိုင်မယ့်နိလန်တွေကိုရှာဖွေကြမလားဒါမှမဟုတ်လဲထိတ်တက်ရင်ဆိုင်တွေ့လိမ့်မလားဆိုပြီးမေခွန်းထုတ်စရာတွေဖြစ်လာစေပါရဲ့ရှင
်နန်းလောင်တင်ပြခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရဲ့ရှင် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာကိုပါနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုရရပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်အပြင
်ပုံမတောင်ကတော့တရင်တော့မီးတောင်ပေါ့နော်မီးတောင်ဆိုတော့သူကမီးတောင်တွေပေါက်ပြီးတော့ထွက်လာတဲ့ချော်ရည်တွေပြားတွေထွက်လာတဲ့အမှုန်တွေကနေပြီးတော့ကျလာတဲ့ရေသားကြောက်သွားပြီ
းဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်ပြီးခဲ့တဲ့အောက်တိုဘာလကစပြီး Facebook, Twitter အစရှိတဲ့အင်တာနက်လူမှုကွန်ရက်တွေမှာ #MeToo အမျိုးသမီးအရေးလှုပ်ရှားမှုတရခေတ်စားလာပါတယ်။ဒီလှုပ်ရှားမှုကတော့အထူးသဖြင့်အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုကာအိမ်ကြီးပြက်အောင်နှောက်ယှက်ခံရပေမဲ့အကြောင်းအမျိုးမျိုးကြောင့်ကြောင်ယွန်းလို့ဖြစ်စေရှက်လို့ဖြစ်စေမျိုးသိပ်ဖုံးကွယ်ထားခဲ့ကြတဲ့သူတို့ရဲ့ဖြစ်ရတွေကိုပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ် #MeToo လှုပ်ရှားမှုအကြောင်းကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final My name is Chelsea Byers and me too
My name is Taylor Morley me too
My name is Hussein Turk and me too
Hi, my name is Valerie Lopez.
Era garo, ditin ni California ma chimpa me #MeTooMarch chite pwet twe kamakatha season du dwe ga tharo ko dai lein pai san ya so ga mu thama mho ka indie pya pya aw nau she khan ya de a chang akhu lo tu u jin si cha da pri ni tadin sa shinin pwe ma pyo cha ke ja da ba MeToo so ra ga ro nga le pa de so de lein pai san ya so ga mu ကအိန္ဒိယပြပြအောင်နှောက်ရှက်ခံရသူတွေစီးနေမှာကျွန်တော်ကျမလည်းပါတယ်ဆိုတာကိုလူသိရှင်းကြားထုတ်ဖော်ပြီးအင်တာနက်ပေါ်မှာ #MeToo လှုပ်ရှားမှုကိုဆိုလိုတာပဲဖြစ်ပါတယ်ဒီလှုပ်ရှားမှုဟာ2019ခုအောက်တိုဘာလကနာမည်ကြီးရုပ်ရှင်မင်းသမီးအလီရှာမီလန်နိုကနေ Hollywood Miramax ရုပ်ရှင်ထုတ်လုပ်ရေးတတိကြီး Harvey Weinstein ဆိုသူကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်ဆိုတာကိုအခုလို #MeToo တင်ကေတာသုံးပြီး Twitter ပေါ်မှာထုတ်ဖော်ခဲ့တဲ့အတွက်အဲ့ဒီတင်ကေတာကိုအောက်တိုဘာလ15ရက်နေ့ဒီမှာပဲလူ2သိန်းခန့်ကတုံးခဲ့ပြီးအောက်တိုဘာလ16ရက်နေ့မှာတော့လူ5သိန်းအထိတိုးပြီးတုံးခဲ့တာတွေ့ရပါတယ်။ဒီချိန်ထဲမှာပဲဒီတင်ကေတာကို Facebook မှာပထမ24နာရီတွင်လူ 4.9 သန်းကတုံးခဲ့ပြီး Post Bounce 12သန်းတင်ခဲ့တာဖြစ်ပါတယ်။ Alicia Melano ကအခုလိုအမျိုးသမီးတွေ MeToo တင်ကေတမှာပါဝင်ပြီးရင်ဖွင့်ခဲ့တာဟာအမျိုးသမီးတွေရဲ့စီးရုံးမှုကိုပြသလိုက်တာဖြစ်တယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်. I just think that it's something that is so prevalent. It is a cultural issue that I think that we have to face.
ဒီလိုဖြစ်ရတွေဟာတိတ်ကိုအဖြစ်များနေပါတယ်။လူရင်ကျေးမှုမှာဖြစ်နေကြဒလေတရလို့ဖြစ်နေပါပြီ။အမျိုးသမီးတွေအခုလိုဒီလှုပ်ရှားမှုမှာပါဝင်ခြင်းဟာသူတို့ရဲ့ဖြစ်ပျက်သမျှကိုထုတ်ဖော်ပြကြဖို့မလိုသလိုဘယ်သူကသူတို့ကိုစော်ကားတယ်ဆိုတာကိုလည်းနာမည်ထုတ်ဖော်ပြကြဖို့မလိုပါဘူးစော်ကားခံရတဲ့သူတွေထဲပါဝင်တယ်ဆိုတာကိုဖော်ပြခြင်းအဖြစ်သွေးစည်းခိုင်မာမှုကိုပြသတဲ့သဘောပဲဖြစ်ပါတယ်ခုလောက်လူဦးရေတန်းနဲ့ချီပြီးတိုးလာတာကိုကြည်ခြင်းအဖြစ်အမျိုးသမီးတွေအတူတကွသွေးစည်းခိုင်မာမှုရပ်တည်ရင်အင်အားတရဖြစ်တယ်ဆိုတာကိုပြသရရောက်ပါတယ်လို့အလီရှာမလန်နိုကသတင်းမီဒီယာကိုပြောသွားတာပဲဖြစ်ပါတယ်ရုပ်ရှင်ထုတ်လို့ရေးတထေကြီးဝိုင်းစတင်းရဲ့စော်ကားမှုကိုခံခဲ့ရတဲ့ရုပ်ရှင်လောကကလူတွေဒီလှုပ်ရှားမှုမှာပါဝင်ခဲ့ကြရမှာ2006ခုအကယ်ဒမီရုပ်ရှင်မင်းသမီး Reese Witherspoon ਨੇ ပါဝင်ပါတယ်ဒါရိုက်တာဝိုင်းစတင်းကသူ့ကိုစော်ကားခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာကိုအခုလိုဖွင့်ဟခဲ့ပါတယ်
I have my own experiences that have come back to me very vividly, and I found it really hard to sleep, hard to think, hard to communicate.
ကျွန်မကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာပါ။ဖြစ်ပျက်သမျှကိုကျွန်မကောင်းကောင်းကြီးမှတ်မိပါတယ်။ကျွန်မအိတ်မပျော်နိုင်ခဲ့ပါဘူး။ ကျမအမှန်ကိုဖြစ်ဖြစ်ချင်းပဲထုတ်မပြောမိခဲ့တဲ့အတွက်နောင်တလည်းရမိပါတယ်။အေးမြူခဲ့တာကိုလည်းဝမ်းနည်းမိပါတယ်။ကျမ16နှစ်အရွယ်ကဒီဒါရိုက်တာကကျမကိုစော်ကားခဲ့တာပါ
။တကယ်တော့ဒီ Me Too ဆိုတဲ့အသုံးနှုန်းကိုပထမဦးဆုံးသုံးခဲ့သူကတော့လူမှုရေးလှုပ်ရှားသူ Tarina Burke ပဲဖြစ်ပါတယ်။သူကလူမဲအမျိုးသမီးတွေအထူးသဖြင့်လိင်ပိုင်းဆိုင်ရာစော်ကားမှုခံနေကြရတာနဲ့ပတ်သက်လို့2006ခုနှစ်က Me Too ဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့သူဖြစ်ပါတယ်။ထိုစဉ်ကသူရိုက်ကူးဖို့ဖန်လာခဲ့တဲ့အကြောင်းကတော့အသက်73နှစ်ပဲအမျိုးသမီးငယ်လေးတူကသူ့အနေနဲ့လိင်ပိုင်းစော်ကားခံခဲ့ရတာကိုသူ့ကိုလာဖွင့်ဟပြီးအကြံဉာဏ်တောင်းခံခဲ့စဉ်ကထိုစဉ်သူ့အနေနဲ့ဘာမှမတက်နိုင်ခဲ့တာကိုယူကျုံမရဖြစ်ပြီးခုလိုမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူကဒီလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းမီဒီယာကိုပြောခဲ့တာကတော့
This is not about me, it's about survivors. And it's about
Daha chma tiao the twe ma hou ba bu. Dilo so ga khan ka ya bi me bwa ko yin san ye de lu dwe twe phit par de. Tru dwe bwa ko yin san ya ma be lo akunyi dwe lo at de le. Tru ko be lo akunyi pe nai mle su da ko no cha mu shi si bu phit par de lo Miss Buck ga pyo twa da phit par de. Di Me Too hlo sha mu chaung leng bang san ya so ga ge cha du dwe လူသိရှင်ကြားဖြစ်ကုန်ကြတဲ့အတွက်ကြောင့်လေဒီကဆွဆွဲချင်းခံခဲ့ရတဲ့ဒါရိုက်တာဝိုင်းစတင်ကတော့ကောမဒီဘုတ်အဖွဲ့ကနေထုတ်ပယ်ချင်းခံခဲ့ရပါတယ်အချိန်ထဲမှာပဲဗြိတိန်မှာဆူရင်လေကာကွယ်ဝင်ကြီးမိုက်ကယ်ဖာလန်ဟာအမျိုးသမီးတွေပေါ်ကာအိန္ဒီပြက်ပြားအောင်လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့သတင်းပတ်ကပဲဝင်ကြီးချုပ်သရီဆာမီထာနှုတ်ထွက်စာတင်သွင်းခဲ့ရမှာသူ့ပေါ်ဆွဆွဲချက်တွေအများစုဟာမမှန်ကန်ပေမဲ့သူအတိတ်ကလုတ်ခဲ့တဲ့ဖြစ်ရတွေဟာသူ့ယာတုမှာစောင့်ထိုင်ရမယ့်ကျင့်ဝတ်တိတ်ခါနဲ့မညီဘူးဆိုတာကိုသူနားလေသဘောပေါက်တဲ့အတွက်ကြောင့်ယာတုကနေနှုတ်ထွက်ခွင့်ပြုဖို့ရေးသားခဲ့တာတွေ့ရပါတယ်။ဒီ #MeToo တင်ကြတာလှုပ်ရှားမှုကိုကုဆိုတောင်ကိုရီးယား၊ဗီယက်နမ်၊တရုတ်၊အိန္ဒိယ၊ပါကစ္စတန်၊ UK ၊ပြင်သစ်အပါအဝင်အနည်းဆုံးနိုင်ငံပေါင်း85နိုင်ငံတို့မှပြန့်နှံ့နေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရောဒီ #MeToo လှုပ်ရှားမှုဟာInternet နဲ့ Facebook တွေမှာအသုံးပြုတာတွေစနေပါပြီလားဆိုတာကို Triangle Women အဖွဲ့ကိုမတည်သူမခင်လေးကိုမေးချခဲ့ပါတယ
်ကျွန်မတွေ့တာကတော့ကျွန်တော်တို့ဒီအမျိုးသမီးရေးလုပ်နေကြတဲ့အမျိုးသမီးတချို့ရဲ့ post တွေမှာတွေ့တယ်နောက်တစ်ခါအဲ့လိုပေါ့အမျိုးသမီးရေးမလုပ်ပေမဲ့လူမှုအသင်းအဖွဲ့တွေမှာလုပ်နေတဲ့ညီမတွေကတင်တာတွေတွေ့တယ်ညီမလေးတယောက်ဆိုလို့ရှိရင်သူကသူစပြီးတော့တင်တာကိုကျွန်မသတိထားမိတယ်အဲ #MeToo လို့ရေးပြီးတဲ့အခါမှာသူကကောင်မလေးငငယ်လေးတယောက်ဖြစ်တယ်အဲ့ဒါလည်းနန်းထဲမှာပေါ့ရှောက်သွားရင်လက်ဖက်ရည်ဆိုင်ကနေဘလိုမျိုးသူ့ကိုအင်ကြီးပြက်အောင်မျိုးဘလိုဆောက်ရှက်တယ်ဆိုတာကိုခံရတယ်ဒါပေမဲ့သူကအဲ့လိုဆောက်ရှက်တဲ့လူကိုသူကတက်တက်သွားပြီးတော့ဘာလုပ်တာလဲဆိုပြီးတော့ပြန်ပြီးတော့မေးလိုက်တဲ့အခါမှာဆောက်ရှက်တဲ့လူကစွန့်အားသွားပြီးတော့ဘာမှမပြောရဲပဲမျက်စိမျက်နှာပြက်ပြီးတော့ဟိုထွက်ပြေးသွားရတယ်ဆိုတဲ့ဟာမျိုးလေးတင်လာလဲတွေ့ဘူးတယ်တချို့တွေကြတော့လေခံရရပါတယ်ဘက်စကားပေါ်မှာဒီလိုမျိုးခံရရတာတွေရှိတယ်အိမ်မှာခံရရတာတွေရှိတယ်ဆိုပြီးတော့ရေးတဲ့သူတွေလည်းရှိပါတယ
်မအီသီရီကျော်ကတော့မြို့သမီးအခွင့်အရေးအကျိုးတော်ဆောင်တူဖြစ်ပါတယ်ခုလိုမြို့သမီးတွေပေါ်အချမ်းဖက်စော်ကားမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်ကိုတင်ပြရင်ဒီတဲ့င်းပါရဲ့မြို့သမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်အကြံဖတ်မှုတွေရပါတော့အရင်တုန်းကတော့ရှိခဲ့တဲ့အကောင်လုံးကလည်းတည်ပြီးသားပါဒါပေမဲ့စာရွက်စာတမ်းပေါ်မှာရေးပြီးတော့အရင်တုန်းကအခြေအနေနဲ့ကြတော့မလုံနိုင်ခဲ့ကြဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကြတော့မြို့သမီးများအကြံဖတ်မှုမြို့ကိစ္စရက်တွေမှာလူတွေကပို့ပြီးတော့အာရုံထားလာကြတယ်ဒါကလည်းလူမှုပတ်ဝန်းကျင်ပြဿနာတစ်ခုပြီးလို့ရှိရင်ဒီပတ်ဝန်းကျင်တစ်ခုလုံးနဲ့ဆိုင်နေဆိုတာကိုလည်းလူတွေကစပြီးလက်ခံစားပြုလာကြနေပြီပေါ့နော်ဆိုတော့ဒါပေမဲ့အဲ့လိုမျိုးလက်ခံစားပြုတဲ့အတိုင်းအဝိုင်းကကျင်းသေးတယ်ပေါ့နော်အဲ့ထက်အများကြီးကျယ်အောင်ကျယ်ကျယ်ပြက်ပြက်နဲ့ဟိုလှုပ်ဆောင်နိုင်ဖို့လိုတယ်အဲ့ဒီအတွက်လည်းနိုင်ငံတော်အစိုးရရဲ့ဟိုပူးပေါင်းပါဝင်မှုကလည်းအရင်အရေးကြီးပါတယ်ကျန်းဖက်ခံရတဲ့အမျိုးသမီးတွေဘဝကိုစာနာပြီးတော့ပေါ့နော်ဝန်ဆောင်မှုယူမလို့ယူဖို့လာတယ်ဆိုလို့ရှိရင်သူတို့ကိုအပြစ်တင်တဲ့ပုံစံမျိုးမဟုတ်ပဲနားလည်မှုအပြစ်ပြီးပြီးတော့ဟိုလှုပ်တဲ့ဝန်ဆောင်မှုမျိုးတွေကအများကြီးလိုအပ်တယ်ဘာဖြစ်လို့ဆိုတော့ဒီအမျိုးသမီးတွေကဘာအဓိကလိုသလဲဆိုတော့သူတို့အပြစ်ဖက်ခံရတာသူတို့အပြစ်မဟုတ်ပါဘူးပေါ့နော်အပြစ်ကိုကျူးလှုပ်တဲ့သူသာအပြစ်ခံရသူဖြစ်ရမယ်ပေါ့နော်အပြစ်ကျူးလို့သူကအပြစ်ကျူးလို့လည်းအတိုင်းခံရမယ်ဒါပေမဲ့အလုတ်ချင်းခံရတဲ့သူကကြတော့ပဲဝင့်ကျင်ရဲ့ဒီအထောက်အကူပေါ့နော် support ကိုအပြစ်အဝရစေရမယ်အဲ့ဒါကတကယ်ကိုလိုအပ်တယ်ပေါ့နော်အဲ့ဒီအမျိုးသမီးတွေကဟိုသူခံရတာသူ့ကြောင့်မဟုတ်ဘူးတခြားသူ ကြောင်ပေါ့နော်အဲ့ဒါကိုပတ်ဝန်းကျင်ကလည်းလက်ခံဖို့လိုတယ်အဲ့ဒါမှသာအမျိုးသမီးကဒီတကယ်ဟိုသူ့အတွက်ပေါ့နော်ရေရှည်မှာရက်တည်နိုင်မယ်အပြီးလို့ရှိရင်ဒီသူတတိရှိရှိနဲ့ပေါ့နော်သူ့ရဲ့လှုပ်ဆောင်ချက်ကမှန်ကန်တယ်ဒီလိုမျိုးဟိုအကြမ်းဖက်မှုကိုလက်မခံဘူးပေါ့နော်သူ့ရဲ့ဆုံးဖြတ်ချက်ကမှန်ကန်တယ်ဆိုတာဟုတ်လေမိသားစုကလည်းသူ့ကိုအထောက်အကူပေးရမယ်ပေါ့နော်အဓိကတော့ယဉ်ကျေးမှုဒလိထုံးစံတွေမှာကောင်းတဲ့ဟာတွေလည်းအများကြီးရှိပါတယ်ဆိုတော့တချို့အမျိုးသမီးတွေရဲ့ဘဝကိုထိခိုက်နစ်နာလောက်တဲ့အထိအကျိုးတရားမှုရှိစေတဲ့ယဉ်ကျေးမှုဒလိထုံးတဲ့ကိုတော့ခေတ်စနစ်ပြောင်းလာတာနဲ့အမျှပေါ့နော်အော်တဖြည်းဖြည်းဖယ်ရှားဖို့အတွက်လိုနေပြီလို့ထင်ပါတယ်အဲ့လိုမျိုးကိုလည်းတဦးတယောက်တည်းပဲလုပ်လို့မရဘူးပေါ့နော်ပတ်ဝန်းကျင် society တစ်ခုလုံးကပြုပြင်ပြောင်းလဲရမယ်လို့ထင်ပါတယ
်ဒေါ်လာလတ်တန်းစီစဉ်တင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
ရရှိများရှင်ဆဲဆူးနှစ်ပေါင်းများစွာအတွင်းအရက်သားဆူရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီပြောင်းလဲချိန်တက်ပြီဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲမဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတိုင်းရိုင်းလိုင်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့သူရဆုံလင်အမေရိကန်တခွင့်အစည်းအဝေးကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့စစ်ပြင်စစ်မှုဒဏ်များနဲ့ကျင်းပတဲ့အကြောင်းနဲ့ DV Green Card ကင်းစင်မဲ့အစည်းအဝေးဖြတ်သိမ်းဖို့သမ္မတ Trump ကတိုက်တွန်းနေတဲ့အကြောင်းတွေကိုကိုအောင်ကတင်ဆက်ပေးထားပါရရှင်။
နိုဝင်ဘာလ7ရက်နေ့ဟာအမေရိကန်စစ်မှုဒဏ်ဟောင်းများနေ့ဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေမှာတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့စစ်ပြန်စစ်မှုဒဏ်ဟောင်းတွေအားလုံးကိုဂုဏ်ပြုတဲ့အခမ်းအနားတွေအမေရိကန်တနင်္ဂနွေလုံးမှာကျင်းပကြပြီးနိုင်ငံအားလည်းရဲ့အဖြစ်လဲသတ်မှတ်ထားတာပါ။မြို့တော်ဝါရှင်တန် DC မှာတော့စစ်ပြန်စစ်မှုဒဏ်ဟောင်းတွေအခမ်းအနားတွေကိုစစ်ပွဲအထိမ်းအမှတ်ဂုဏ်ပြုဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတွေဗိမာန်တွေပြတိုက်တွေမှာကျင်းပကြပါတယ်။အမေရိကန်သမ္မတအင်ဂျီရိုနဲ့မလန်းမကန်မှာရှိတဲ့ပထမကမ္ဘာစစ်ပွဲအထိမ်းအမှတ်ပန်းခြံမှာဆိုရင်နိုဝင်ဘာလ9ရက်နေ့နေ့လယ်မှာဂုံပြူအခမ်းအနားကျင်းပပါရယ်အမျိုးသားရေမြင့်က BNN စစ်ပြန်နေရဲ့အထိမ်းအမှတ်နေရာမှာလည်းအခမ်းအနားကျင်းပပါရယ် BNN စစ်ပွဲအတွင်းကြာဆုံးသူတွေရဲ့နာမည်ကိုအနဲ့အောင်ကြောက်ပြားပေါ်မှာရေးထိုးထားပြီးအဲ့ဒီအထိမ်းအမှတ်ဗိမာန်စတင်ဖွင့်လှစ်ခဲ့ကြတဲ့ကအမတ်တရပစ္စည်းတွေလာရောက်ချထားတာ၄သိန်းကျော်ရှိပါပြီအမတ်တရအခမ်းအနားအနေနဲ့စစ်ပြန်စစ်မှုဒဏ်ဟောင်းများနေ့လယ်တနာရီမှာပန်းခွေချအလေးပြုတာပါအခုလိုစစ်ပြန်စစ်မှုဒဏ်ဟောင်းများနေ့မှာနိုင်ငံအတွက်ကိုလက်အင်္ဂါဆွန့်လွတ်ခဲ့တဲ့စစ်သည်တွေအတွက်ရည်စူးပြီးဆောက်လုပ်ထားတဲ့အမတ်တရနေရာတွေကိုလည်းတွားရောက်လည်ပတ်ပြီးဂရဝပြုကြပါတယ်စစ်မှုဒဏ်ဟောင်းများနေ့ကိုအမေရိကန်ပြည်ထောင်စုတနင်္ဂနွေလုံးကျင်းပကြတာမှာမြို့တော်ဝါရှင်တန် DC တဖက်ကမ်းဗာဂျီးနီးယားပြည်နယ်အာလင်တန်မှာကျင်းပလေရှိတဲ့အခမ်းအနားကတော့အကြီးအကျယ်ဆုံးလို့ပြောရမှာပါ။သမိုင်းဝင်အာလင်တန်မျိုးသားစစ်သည်ကြီးမှာဒီအခမ်းအနားကိုနှစ်ဆင်ကျင်းပလေရှိပါတယ်။အာလင်တန်မျိုးသားစစ်သည်ကြီးမှာကျင်းပမဲ့အခမ်းအနားကိုအလုံးတက်ရောက်နိုင်အောင်စီစဉ်ပေးထားတယ်လို့စစ်မှုဒဏ်ဟောင်းရေးရာဌာနအင်တာနက်ဝက်ဘ်ဆိုက်လေးဆာမှာဖော်ပြထားပါတယ်။1919ခုနှစ်ဇွန်လ28ရက်နေ့မှာဗာဆေးစာချုပ်ချုပ်ဆိုပြီးပထမကမ္ဘာစစ်လဲပြီးဆုံးခဲ့ပါတယ်။1919ခုနှစ်နိုဝင်ဘာလမှာသမရဝေဆင်ကနိုဝင်ဘာ17ရက်နေ့ကို Amnesty Day စစ်ဆိုင်မှုနှစ်ပတ်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ပထမဆုံးဂုဏ်ပြုခဲ့ပါတယ်။ဟိုတုန်းကဆိုရင်နိုဝင်ဘာ17ရက်နေ့မှာလမ်းလျှောက်ချီတက်ပွဲတွေလူလူဟောပြောပွဲတွေနဲ့အဲ့ဒီနေ့17ရက်မှာအယောင်းဝယ်တွေကိုတောင်ခဏရထားကြတယ်လို့ဆိုပါတယ်။ အဲ့နောက်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းမှာစစ်ဆိုင်မှုနှစ်ဖက်သဘောတူညီမှုရခဲ့တဲ့နေ့အဖြစ်ဆိုရတဲ့စစ်ပွဲတွေအလုံးမှာပါဝင်တိုက်ခိုက်ခဲ့တဲ့စစ်မှုဒဏ်တွေကိုဂုဏ်ပြုတဲ့အနေနဲ့နိုဝင်ဘာ17ရက်နေ့ကိုစစ်မှုဒဏ်ဟောင်းများနေ့လို့လွှတ်တော်ကဇွန်လ10ရက်နေ့1954ခုနှစ်မှာအတည်ပြုသတ်မှတ်ပြီးတော့ကျင်းပလာခဲ့တာဖြစ်ပါတယ်ခင်ဗျာ American ပြည်တော်စုမှအခြေချနေထိုင်ခွင့်ရရှိပြီး American အိမ်မက်တွေအကောင့်ထဲပေါ်နိုင်မဲ့ TV အစီအစဉ်ကို Congress လွှတ်တော်အနေနဲ့ဖျက်သိမ်းဖို့သမ္မတ Donald Trump ကတိုက်တွန်းလိုက်ပါတယ်။လွန်ခဲ့တဲ့အပတ်အင်္ဂါနေ့က New York မြို့မှာအစံဖက်ဝါရဇွဲတိုက်ခိုက်မှုဖြစ်ပြီး Green Gang ကစမ်းမဲလို့လည်းတီးကြတဲ့ဒီအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတကလိုလားနေတာပါ။ American ပြည်တော်စုကိုရွှေ့ပြောင်းအခြေချနေထိုင်နှုန်းနေပါတဲ့နိုင်ငံတွေကသူတွေလာရောက်နိုင်ရေး TV အစီအစဉ်ကိုစတင်ခဲ့တာပါ။လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲဖို့အစီအစဉ်နေတဲ့အချိန်ထဲမှာ DV အစီအစဉ်လဲအဲ့ဒီဥပဒေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေပြီးအထက်လွှတ်တော်မှဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးနေပါတယ်။နယူးယောက်မြို့ကတိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာ DV Visa ကန်ဆယ်မဲ့အစီအစဉ်ကြောင့်လွန်ခဲ့တဲ့9နှစ်က American နိုင်ငံကိုဝင်ရောက်ခဲ့တာဖြစ်တယ်လို့သမ္မတ Trump ကအပြစ်တင်ထားတာပါ။ဒါ့အပြင် DV Green Card မဲ့အစီအစဉ်ဟာနိုင်ငံအတွက်အကျိုးမရှိတဲ့အစီအစဉ်တစ်ရပ်ဖြစ်တယ်လို့သမ္မတ Donald Trump ကပြောပါတယ်။
This program grants visas not only
ဒုတိယအနေနဲ့ဘယ်လောက်ကောင်းတယ်မကောင်းဘူးဆိုတဲ့အပေါ်မှာမူတည်ပြီးပြည်ဝင်ခွင့်ပေးတာမဟုတ်ပါဘူး။ရှောက်တဲ့သူတွေကိုအနှင်းသင့်တယ်လို့ရွေးချယ်လိုက်တာဖြစ်ပြီးအဲ့လိုရှောက်တဲ့လူတိုင်းဟာသူတို့တိုင်းပြည်ရဲ့အတော်ဆုံးအကောင်းဆုံးလူတွေမဟုတ်ပါဘူး
။အင်မီရွန်ကနေ Congress လွှတ်တော်စီပေးပို့တဲ့လူဝင်မှုကြီးကြပ်ရေးပြန်လည်ပြင်ဆင်မဲ့အဆိုပြုချက်ထဲမှာ TV အစီအစဉ်ကိုဖျက်သိမ်းမဲ့အစီအစဉ်လဲပါဝင်တယ်လို့အင်မီရွန်အရာရှိတဦးက VOA ကိုပြောပါရတယ်။TV အစီအစဉ်ကိုဖျက်သိမ်းမှုအပါအဝင်လူဝင်မှုကြီးကြပ်ရေးဥပဒေတွေပြင်ဆင်တာကြောင့်အမေရိကန်နေအနေနဲ့လောက်ခလာဇာရီပိုတိုးလာစေမဲ့ race ဥပဒေဂျန်ကိုအတည်ပြုနိုင်ဖို့ Republican အထက်လွှတ်တော်အမတ်2ဦးက February လတည်းကအဆိုတင်သွင်းထားတာပါအလားတူဥပဒေဂျန်ကို September လကတည်းကလည်းအောက်လွှတ်တော်မှဆွေးနွေးနေတာပါမီရှိဂန်ပြည်နယ်အခြေစိုက်မွတ်စလင်အကျိုးဆောင်အဖွဲ့တစ်ဖွဲ့ရဲ့အကြီးအကဲလေးဖြစ်ရှေ့နေတဦးလေးဖြစ်တဲ့ဖက်တီနာအက်ဗဒရာဘူကအခုလိုပြောပါတယ်
diversity has always been
လူမျိုးစုံအတူတကွရှင်တွဲနေထိုင်ပြီးမျှော်လင့်ချက်ခွန်အားနဲ့အဖြစ်တရက်အတွက်မီးရှူးတစောင်းတိုင်းပြည်တစ်ခုဖြစ်ရပ်တည်လာခဲ့တာပါနိုင်ငံရေးအရာပဲဖြစ်ဖြစ်ဘားကြောင်ပဲဖြစ်ဖြစ်ဒီလိုအနေအထားကိုဟန်တားပစ်တာနဲ့အယောင်သွေးစုံအလေးအောင်ကိုညှိမ့်သက်ဖို့တောင်းဆိုတာဟာကမ္ဘာကြီးအတွက်စိုးရိမ်စရာပါ
ဒီ VC စင်ကိုရဆိုင်လိုက်လို့လေအမေရိကန်ရဲ့လုံခြုံရေးတိုးတက်လာမယ်လို့မထင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလ9ရက်နေ့က Texas ပြည်နယ် Sutherland Springs မြို့လေးမှာရှိတဲ့ဖျားเจ้าမှာဝတ်ပြုနေသူတွေကိုလူပြူတနတ်သမား Devin Kelly ကပြစ်ခတ်တာကြောင့်26ဦးသေဆုံးခဲ့ပါတယ်။မကြသေးခင်သတင်းပတ်တွေအတွင်းလုံးကလည်း Las Vegas မြို့မှာလူပြူတနတ်သမားတဦးကဂီတာပွဲလာရောက်သူတွေကိုပြစ်ခတ်တာကြောင့်လူပေါင်း60နီးပါးသေဆုံးခဲ့ပါတယ်။အကြံဖက်ဝါရနဲ့ပတ်သက်ပြီး George Washington တဲ့ကသူကသူတည်သည် Bennett Clifford ကအခုလိုသုံးသပ်ပါတယ
် We're not only facing an international terrorism problem in terms of people
လူတွေအနေနဲ့ဆိုရင်ကျွန်တော်တို့ဟာပြည်ပကနေဒီကိုလာကြတဲ့လူတွေစီကပဲနိုင်ငံတကာအကြံဖက်ဝါရပြဿနာကိုရင်ဆိုင်နေရတာမဟုတ်ပါဘူးဒီပြဿနာကပြည်တွင်းမှာပေါက်ဖွားတဲ့အဆွန်ရောက်ဝါရထက်နည်းတယ်လို့ထင်ပါတယ် American ပြည်အောင်စုမှာမွေးဖွားကြီးပြင်းတဲ့သူတွေကလည်းဒီလိုအကြံဖက်အဆွန်ရောက်ဝါရလမ်းကြောင်းအတိုင်းကိုသွားနေပါတယ
်တခြားလူဝင်မှုကြီးကြပ်ရေးအစီအစဉ်တွေလိုပဲ DB အစီအစဉ်ကြောင့် American ပြည်တော်စုအနေနဲ့ပိုးပြီးတော့ဘေးဒုက္ခတွေနဲ့ရင်ဆိုင်လာရနိုင်စရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ် Washington ကလူဝင်မှုကြီးကြပ်ရေးဆိုင်ရာရှေ့နေ Kenneth Rinsler က American ကိုလာရောက်သူတွေတိုင်းကိုတင်းတင်းကြပ်ကြပ်စီးစစ်လေးရှိပါတယ်လို့ပြောပါတယ်
It's not legitimate
မကြသေးခင်ကဖြစ်ပွားခဲ့တဲ့ဂျမ်ဖက်တိုက်ခိုက်မှုကြောင့်ဒီစီဇန်ကိုရပ်ဆိုင်းပစ်တယ်ဆိုတာအတိတ်ပဲမရှိပါဘူး။ဘာလို့လဲဆိုတော့တခြားဒီကိုလာတဲ့သူတွေလိုပဲအားလုံးဟာနောက်ကျောင်းရာဇဝင်စစ်ဆေးခံရခဲ့လို့ပါ
။နှစ်သက်မှာလူဝင်မှုကြီးကြပ်ရေးဥပဒေဂျမ်ကိုအတည်ပြုသွားနိုင်ရေးကြိုးပမ်းသွားမယ်လို့ Republican တွေကပြောပါရယ်။ဒါပေမဲ့လည်းပဲရုရှားအရေးစုံစမ်းစစ်ဆေးနေတာအပါအဝင်အစိုးရအဖွဲ့ရဲ့တခြားဦးစားပေးလုပ်ငန်းတွေရှိနေတာကြောင့်ဒီကိစ္စအကောင့်ထဲပေါ်လာဖို့ကတော့အခြေအနေပေါ်မှာမူတည်နေတာပါ။ Rinsler က
First of all there are very few legislative days.
ဒီလိုတော့မနာခင်မှာဥပဒေတွေဆွေးနွေးအတည်ပြုနိုင်ဖို့ရဲနှဲငယ်ပဲကြံတော့တာကြောင့်အခွန်စနစ်နဲ့ပတ်သက်ပြီးတော့ဒါပိုပြီးအာယုံဆိုင်လှုပ်ဆောင်နေကြပါတယ်။လာမယ့်နှစ်ကတော့လွတ်တော်အမတ်ရွေးကောက်ပွဲတွေကျင်းပမှာဖြစ်တာကြောင့်ဘာဖြစ်မလဲဆိုတာပြောဖို့ခက်ပါတယ်။
1990ခုနှစ်ကစလို့ DV Green Card ကန်ဆယ်မဲ့အစီအစဉ်စတင်ခဲ့တာပါ။ American ပြည်ထောင်စုမှာမိသားစုမရှိသူတွေ လုပ်ငန်းရှင်တွေစီကခေါ်ယူစာမရရှိသူတွေဒုက္ခတွေမဟုတ်တဲ့သူတွေအတွက် DV အစီအစဉ်ဟာအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်နိုင်တဲ့တခုတည်းသောအခွင့်အလမ်းလည်းဖြစ်ပါတယ် DV ကန်ဆတ်မဲ့လျှောက်သူတွေအနေနဲ့ကျောင်းပညာကိုအထက်တန်းအဆင့်အထိအောင်မြင်ဖို့လိုပြီးဒါမှမဟုတ်ရင်တော့တမွေးဝန်ကျောင်းပညာရပ်တစ်ခုခုကိုနှစ်နှင်းငယ်လုပ်ကင်ဘူးသူဖြစ်ရပါမယ်ခင်ဗျာ
သူရဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သိပ္ပံနဲ့ဉာဏ်အစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါရရှင
်ပုပ်ပါတောင်ဟာမြန်မာနိုင်ငံအလဲပိုင်းမှာရှိတဲ့လှပတဲ့မြေတောင်ဟောင်းတစ်ခုဖြစ်ပါတယ်2018မိုးရင်းကာလအောက်တိုဘာလအတွင်းမြေပြိုမှုတွေတိတိတသာတွေ့လာရသလိုမြေရွေးရှားမှုနှုန်းကလည်းအောက်တိုဘာတိုင်းတာချက်တွေအရတရက်အတွင်း6စင်တီမီတာအထိရွေ့တာမို့တိတ်ကိုမြန်ဆန်းနေတာပါမြန်မာနိုင်ငံသားတွေအထွတ်မြတ်ထားကြတဲ့ဒီပုပ်ပါအတွက်ဘယ်လောက်စိုးရင်စရာကောင်းနေပါသလဲအခြေအနေကိုသိရအောင်ဘူမိအင်ဂျင်နီယာဒေါက်တာဆိုမိုးကျော်ဝင်းကိုမေးမြန်းပြီးတင်ပြပေးပါမယ
်ဒီပြိုရဆိုတဲ့နေရာကရင်ထဲကပြိုပူးပြီးသားနေရာလေသူအဲ့နေရာမှာထပ်ပြီးတော့အထပ်ရွေ့သွားတဲ့သဘောပေါ့နော်တောင်ကလပ်ကိုသွားတဲ့လမ်းပုပွားတောင်ကလပ်မရောက်ခင်မှာသူကအစင်းလေးရှိတယ်အဲ့နေရာလေးမှာပြိုတာဖြစ်ပါတယ်ဒါမလို့အဲ့နေရာတွေမဟုတ်ဘူးဒီကျွန်တော်တို့သွားတော့ကတော့ဒီပုပွားတောင်ကလပ်နားမှာအောက်မှာလဲကျွန်တော်တို့မြေပြိုရတွေတွေ့ခဲ့ပါတယ်အဲ့တော့မြေပြိုတဲ့နေရာတော့ဟာကျွန်တော်ရောက်ခဲ့တော့နှစ်နေရာတွေ့ခဲ့တယ်တခြားနေရာတွေမှာလည်းအဲ့လိုပေါ့နော်သူ့နေရာနဲ့သူပြိုနေတာလေးရှိနေပါတယ်ခင်ဗျာ
ပထမဦးဆုံးပေါ့နော်ဒီပုပ်ပါတောင်မြေပြိုရာကိုမပြောခင်ဦးစမိုးကျုံရလဲဘူမိဗေဒပညာရှင်တယောက်ဆိုတော့လေပုပ်ပါတောင်ရဲ့တည်နေပုံပေါ့နော်ဘူမိအနေထားလေးနည်းနည်းပြောပြပေးပါ
โอเคครับเนี่ยโอ้ปกว่าตองก็တော့ตะยินน้องอ่ะมีดองป่ะเนาะมีดองဆိုတော့ตัวอ่ะมีดองนี่ปอกပြီးတော့ถั่วลาได้ชอยีริเปียริถั่วลาได้หม่มเนี่ยนี่ပြီးတော့จ่าลาได้เยราจောက်ตาริเนี่ยตีสอดตาละဖြစ်ပါတယ်နောက်တစ်ခုก็တော့ဒီมีดองปอกပြီးတဲ့အချိန်မှာလဲအဲ့ဒီမှာဒီအလူပီးရယ်ဆိုတာကတော့ညစ်ဒီပါริစီစဉ်ပြီးတော့มาจ่าတဲ့အနေတွေလဲရှိပါတယ်ခင်ဗျာ
โอเคปกว่าตองกลั่นဖြစ်လာတာอ๋อ
တောင်ကလပ်ကကြတော့ volcanic plug ပေါ့ခင်ဗျာသူကကြတော့ကဘာမြေကြီးတွေကနေပြီးတော့ချော်ရီထွက်လာတယ်ထွက်လာဆိုအဲ့ချော်ရီကပြင်ကိုမရောက်ဘူး plug ဆိုတဲ့ဘောကတော့ပတ်လာတဲ့ဒီမြေကြီးရဲ့မှာပဲသူကခဲသွားတာဖြစ်ပါတယ်ခဲသွားပြီးတော့မှသူ့ပတ်ဝန်းကျင်မှာရှိတဲ့မြေကြီးတွေကကြတော့တိတ်ပြီးတော့မခိုင်မာတော့သူကတိုက်စားပြီးတော့ပါသွားတယ်ပါသွားတော့အဲ့ကြမလို့ဒီတောင်ကလပ်ကတော့ဒီချော်ရီတွေခဲထားတဲ့ဒီကြောက်သားတွေနဲ့ဖြည့်ပြီးတော့မှသူကထောင်ထောင်ကြီးပေါ့နော်ဒီဘေးမှာရှိတဲ့ဒီမြေသားတွေလည်းသူကမြင့်နေတာဖြစ်ပါတယ်ဒီတောင်မကြီးကလည်းအရင်တော့ကဒီမီးတောင်ပေါက်ပြီးတော့ပွင့်ထားတဲ့တစ်ဖက်ကနေပြီးတော့ပွင့်ထားတာပေါ့ခင်ဗျာအဲ့ဒါကြောင့်မင်းခွာပုံဖြစ်နေတာပါ
ဟုတ်ကဲ့ဘာအကြောင်းတွေကြောင့်များပြိုတာလဲနည်းနည်းသိပြရစီ
ဟုတ်ကဲ့ဟိုမီးပြိုတယ်ဆိုတာကတော့ဘာဝဖြစ်စင်ပါပဲခင်ဗျာပုပ်ပွားတောင်မှမဟုတ်ဘူးတခြားဘဲတောင်မဆိုဒီနောက်ဆုံးဒီဂုံးလေးတွေတောင်မှမီးပြိုတာဖြစ်ပါတယ် natural process ပေါ့ခင်ဗျာဒီသဘာဝ process ပဲတောင်ကြီးကတော့တဖြည်းဖြည်းနဲ့မိုးရေတိုက်စားတာရောခြားပေါ့နော်လေတို့ရေတို့ပြီးတော့မှဒီမြေပြူရာတွေနဲ့ဆိုတဖြည်းဖြည်းနဲ့သူကပြေးလာတဲ့သဘောရှိပါတယ်ဒါမဲ့လို့ဟလာပုပ်ပွားတောင်လိုနေရာမျိုးကြတော့လေအထူးသဖြင့်ပေါ့နော်ခုနောက်ပိုင်းဒီတဘာဝမဟုတ်တော့ဘူးဒီခွန်မျိုးရေးလုပ်ငန်းတွေလုပ်တဲ့အတွက်အဲ့တောင်ဆောင်တွေပေါ်မှာလမ်းတွေဖောက်တယ်တံတားတွေဖောက်တယ်အိမ်တွေနောက်ဆုံးပြောရင်တော့ဘုံကြီးကျောင်းတွေပါလေအဲ့တောင်ဆောင်တွေမှာပဲစောက်ကြတာလीအဲ့လိုစောက်တဲ့အတွက်လေဒီမြေပြူရဲ့နှုံးကတော့ပိုပြီးတော့မြန်လာစေပါတယ်ခင်ဗျာ
โอเคอูสมมุติจังเวนโดดีปုတ်ปาเมียปิ่วเนี่ยနေရာကိုသွားပြီးတော့ဆက်ဆေးကြတယ်ဆိုတော့လေတွေးချစ်ချက်လေးနည်းနည်းပြောပြပေးပါဘယ်နေရာမှာအများဆုံးလဲပေါ့နော်
ဟုတ်ကဲ့ဒီအောင်သိတိကုန်းပေါ့အဲ့ဒီမှာဒီအခုလောလောဆယ်မြေပြိုတဲ့နေရာဖြစ်ပါတယ်အဓိကတွေ့တာကတော့ဒီတောင်ကလပ်ကိုသွားတဲ့လမ်းကမီတာ120လောက်ကသူကနှိမ့်ဆင်းသွားပါလေနှစ်ပေလောက်နှိမ့်ဆင်းသွားတယ်ပြီးတော့မှအဲ့ဒီမြေပြိုတဲ့ဇုံကကျွန်တော်ရောက်တော့ကျွန်တော်တိုင်းတာထားတာကတော့ကျေကတော့မီတာ130လောက်ရှိတယ်အရှည်ကတော့မီတာ280လောက်ရှိပါတယ်ဒီမြေပြိုတဲ့ပုံကတော့ကျက်ဥပုံမျိုးလေးပေါ့သူ့ပုံစံလေးက
ဒီလိုမျိုးမြေပြိုရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါမှတ်ဘာတွေဖြစ်နိုင်လဲဆိုတာ
အဓိကအကြောင်းရင်းကတော့မိုးညားသွားတာခင်ဗျဒီ event ပေါ့နော်မြေပြိုတာကတော့ဟလာသဘောပေါက်ဖြစ်စင်မယ်နောက်တစ်ခုကဒီနေရာလေးအခုမှပြိုတာမဟုတ်ဘူးလွန်ခဲ့တဲ့အနည်း20လောက်ကြီးကစပြီးတော့မြေကြီးကရွေးနေတာဖြစ်ပါတယ်မိုးကြီးတယ်ဆိုလို့ရှိရင်သူကရွေးသွားတယ်ပြီးလို့ရှိရင်သူကရက်သွားတယ်ရွေးလိုက်ရက်လိုက်ဖြစ်နေတာတော့ကြာပါပြီအခုကလည်းအောက်တိုဘာ19ရက်နေ့မတိုင်ခင်ကမိုး10ရက်လောက်ရွာတယ်ပြောပါတယ်အဲ့လိုရွာတဲ့အတွက်ဒီမြေကြီးထဲမှာရှိတဲ့ဒီကျွန်တော်တို့ခေါ်တော့ ground water ပေါ့နော်မြေအောက်ရေတွေရဲ့အမြင့်တွေတက်လာတယ်နောက်တစ်ခုကလည်းဒီ pore water pressure ကြတော့မြေကြီးထဲမှာရှိတဲ့ရေရဲ့ pressure လည်းတက်လာတယ် အဲ့လိုတက်လာတဲ့အတွက်မိမိကြီးမှရှိတဲ့မိသားစုခန္ဓာရည်ကျပြီးတော့မှမိကြီးကရွေ့သွားတာဖြစ်ပါတယ်ပုံမှန်တော့သူကရွေ့ပြီးရင်လည်းစက်တိုင်မရွေ့ပါဘူးသူကရွေ့ပြီးတဲ့အချိန်မှာမိကြီးထဲမှာရှိတဲ့ဒီရည်ဒီပါတွေကသူကထွက်သွားပါတယ်ထွက်သွားလို့ရှိရင်သူကရွေ့တာနည်းသွားပါတယ်ခင်ဗျာအခုချိန်မှာတော့ဒီပုံပွားတော်မီပြူတဲ့နေရာကတော့ရွေ့လိုက်ရည်ပရက်ရှာကျသွားရင်နည်းနည်းလေးကျက်သွားလိုက်တကယ်လို့မိုးတကထက်ကြီးလို့ရှိရင်ထက်ရွေ့နိုင်ပါလိမ့်မယ
်ဒီညမှာလူဦးတွေလည်းနေနေကြတယ်ဘုံကြီးကျောင်းနေလည်းရှိတယ်ဆိုတော့ဒီနေရာမှာအန်ဒီယံမဖြစ်အောင်ဘာတွေလုပ်တင်တယ်လို့အကြံပေးချင်ပါလိမ့်ရှင
်လုပ်စရာတွေကတော့မျိုးမျိုးရှိပါတယ်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ကလည်းအခုမှ preliminary ပေါ့ဒီမှာခဏပဲကျွန်တော်တို့ကဆင်းနေတာလေအခုချိန်မှာတော့ movement rate ဆိုတာဒီဘလောက်ရွေ့နေလဲဆိုတာကိုတော့စပြီးတော့တိုင်းတာနေပါတယ်ဆက်လက်ပြီးတော့မှဟာတကယ်စနေကြကြလေးလာမယ်ဆိုရင်ကျွန်တော်တို့ twin နေတူရမယ် twin တူပြီးတော့မှညီသားကိုကြည့်ပြီးတော့ဘယ်နေရာမှာပြူနေတာလဲပြက်ရွေ့နေတာဘယ်နေရာမှာဖြစ်နေတယ်ဘလောက်ညက်တယ်ဒါကိုကျွန်တော်တို့လေ့လာပြီးတော့မှရွေ့တာကိုရက်သွားအောင်ဒါမှမဟုတ်လည်းညော့နေသွားအောင်ဘလို့ပြုပြင်တင်နေဆိုတာတွေလုပ်လို့ရပါတယ်အဓိကတော့အောက်မှာမြေပြူနေတဲ့ဇုံထဲကိုဝင်နေတဲ့ရေကိုညော့နေအောင်လုပ်ရပါမယ်နောက်တစ်ခုကတော့အိုက်ပတ်ဝန်းကျင်မှာကျွန်တော်ရောက်တော့တွေ့ခဲ့တာကတော့ဒီတဘာဝရေစီးဆင်းတဲ့ချောင်းတွေပေါ့ခင်ဗျာအဲ့ဒါတွေကလည်းလမ်းနေအိမ်နေစောက်လိုက်တဲ့အတွက်ပြောက်ကုန်ပါတယ်ပြောက်ကုန်တော့ဒီတောင်ပေါ်ကနေကျတဲ့ရေကအကုန်လုံးကအခုဆိုရင်ကျွန်တော်တွေ့တာတော့ဒီပြိုနေတဲ့နေရာတွေကိုစီးဝင်နေပုံရပါတယ်ဆိုတော့အဲ့ဒါတွေကိုလည်းကျွန်တော်တို့ကစနစ်တကျနဲ့လေ့လာပြီးတော့မှမိုးရေတွေပါလိမ့်ဆိုရင်လည်းသူ့အတူမြေမပြိုတဲ့ဘက်ကိုဆင်းသွားအောင်ကျွန်တော် surface drainage လို့ခေါ်ပါတယ်အဲ့ဒါမျိုးစနစ်တကျဆောက်လုပ်လို့ရပါတယ်နောက်တစ်ခုကလည်းအခုမြေပြိုတဲ့နေရာမှာတက်ပြီးတော့မဆိုးအောင်လို့အပေါ်မှာဆောက်လုပ်ရေးလုပ်ငန်းတွေပါတယ်အထူးသဖြင့်အခုဆိုရင်လမ်းကပြက်နေတော့ပုတ်ပါတောင်ကလပ်ကိုကားတွေဆင်းလို့မရဘူးဖြစ်နေတယ်ဘိုင်းနေရာမှာနေသွားတဲ့နေရာကိုလမ်းပြင်မယ်ဆိုပြီးတော့မြေသားတွေပဲဖိုးလိုက်လို့ရှိရင်ရွေရမှုကတက်ပြီးတော့မြန်ဆန်လာနိုင်ပါတယ်အဓိကတော့ rate of movement ပေါ့လားဘယ်လောက်ရွေ့နေလဲဆိုတာကိုလေ့လာနေဖို့လွန်ရေးကြည့်ပါတယ်ဘာလို့လဲဆိုတော့ဒီ movement rate ကိုကျွန်တော်တို့ကတိုင်းတာနေလို့ရှိရင်ရွေ့နေတဲ့နေရာကြီးကနှေးသွားလာလားမြန်လာလားလားအနည်းတော့လေဆိုရင်ဒါ okay ဖိုက်ပဝင်းကြီးမှာနေတဲ့လူတွေစိတ်ဖြစ်တယ်ပေါ့တကယ်လို့မြန်လာတယ်ပို့ပြီးတော့ပြိုနိုင်နေဆိုရင်အနည်းပဝင်းကြီးမှာရှိရဲ့ဖျားဘူးရေပြည်သူလူထုရေဆိုင်မျိုးနေရာပြောင်းပေးဖို့ပါညာဖာနာဝိုင်းနေတဲ့စီစဉ်ရမှာဖြစ်ပါတယ်ခင်ဗျာနောက်တစ်ခုကတော့လာစာဦးကြီးပါတွေကတော့ဒီနိုင်ငံသားမှလည်းဒီတောင်ဆောင်တွေမှာ develop လုပ်ထားတဲ့နေရာအများကြီးရှိပါတယ်အဲ့လိုနေရာမျိုးမှာစောက်မယ်ဆိုရင်အဓိကကတော့စနစ်ကြနဲ့ဘယ်လိုစောက်ပင်နဲ့စောက်တဲ့အခါမှလည်းဒီမြေပြိုမှုကိုပို့ပြီးတော့မဖြစ်စေဘဲနဲ့เนาะဒီစနစ်ကြဒီစောက်မယ်ဆိုလို့ရှိရင်ပြိုတဲ့နှုံးရော့တာတို့တော့ထပ်မပြူအောင်လုပ်တာတို့အလိုသာရှိနေပါလိမ့်ခင်ဗျာ
ဒေါက်တာဆူမိုဂျုံရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါဦး။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါမယ်ရှင
်။အမေရိကန်နဲ့တရုတ်နိုင်ငံကောင်ဆောင်တွေရဲ့ဒေသတွင်းစီးပွားရေးကောင်ဆောင်တွေကိုပြောကြားတဲ့ဒီကနေ့မင်းကတော့အာရှဒေသကုန်သွယ်ရေးမှာစာသစ်နဲ့ပုံစံတွေနဲ့ပတ်သက်ပြီးတိတိကျကျကွဲပြားနေတဲ့သဘောထားတွေ့ရပါတယ်။ Indo-Pacific ဒေသတွင်းကနိုင်ငံတွေနဲ့နိုင်ငံချင်းလိုက်ကုန်သွယ်ရေးသဘောတူညီချက်တွေရယူဖို့လိုလားကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာရှ Pacific စီးပွားရေးပူးပေါင်းဆောင်မှု APEC အမှုဆောင်ရာရှိချုပ်တွေရဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။တရုတ်သမ္မတရှီချင်းဖင်ကတော့နိုင်ငံစုံပူးပေါင်းဆောင်မှုတွေကိုအားပေးတဲ့သဘောထားကိုပြောဆိုသွားခဲ့တာပါ။ဒီပတ်ထည်သိညီလာခံအတွင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တီးတန့်တွေ့ကောင်းတွေ့နိုင်တယ်လို့ခန့်မှန်းနေတဲ့ပေါ်အမေရိကန်အင်ဗျူရိုကတုံ့ပြန်လိုက်ပါတယ်ထည်သိညီလာခံအတွက်ရောက်နေတဲ့ခေါင်းဆောင်နှုတ်ဦးအနေနဲ့ခဏတစ်ဖြုတ်စကားပြောပြကောင်းပြောပြနိုင်ပေမဲ့တရားဝင်တီးတန့်တွေ့ဆုံပြောဆိုအစီအစဉ်မရှိတဲ့အကြောင်းအင်ဗျူရိုကပြောဆိုထားတာပါဆော်ဒီအာရေဗျာနိုင်ငံမှာကျင်းပချစားမှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးလူပေါင်း200ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းနဲ့နှစ်ပေါင်းများစွာအတွင်းခန့်မှန်းချက်ဒေါ်လာဘီလီယံတရာကျော်လောက်ကိုအလွဲသုံးစားလုပ်ခဲ့ကြောင်းရှင်းနေရုပ်ကအတိအပြုပြောဆိုလိုက်ပါတယ်ခုနှစ်ဦးကိုတော့တစုံတရာအရေးယူလာမျိုးမရှိဘဲပြန်လွတ်ပေးထားကြောင်းလဲရှင်းနေချုပ်ယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအာဆီယံနဲ့ဆက်ဆက်ထိပ်သီးညီလာခံတွေတရားဖို့ဗီယက်နမ်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တည်ထောင်တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးပါတယ်။အာရှပစိဖိတ်စီဝိုင်းပူးပေါင်းဆောင်မှုအပက်ထိပ်သီးညီလာခံကျင်းပမဲ့ဒါနန်းမျိုးကဒီကနေ့တည်ထောင်တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အခြေတည်းဖြစ်ရှင်းနေတဲ့ပတ်သက်လို့သဘောထားအမြင်တွေဖော်လည်ခဲ့ကြတာပါ။
တရင်တင်ကြကိုကွန်လုံးတင်ပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Biden ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီကနေ့ညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညပဲမြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်စနေနေ့6:00နာရီကနေ9:00နာရီအထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.